Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2015ခုနှစ် September 8ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ30နဲ့40နဲ့49ရိုကနေစတင်အတန်လွှင့်နေပါပြီခင်ဗျာ။ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အချစ်အလယ်ပိုင်းဒေသကဒုက္ခတွေထောင်နဲ့ချီပြီးလက်ခံသွားမယ်လို့ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေကပြောပါတယ်ယူကရိန်းအရေးလေးပွင့်ဆိုင်ဆွေးနွေးဖို့ပြင်သစ်သမ္မတကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်မက်ဆေ့ဆွေးနွေးမှုတွေကိုဒီကနေ့စတင်တော့မှာဖြစ်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီး
ခုလက်တလောရှိနေတဲ့စာနေသိန်းကောင်စီယာယီကနေနောက်တကယ်ဆက်ပြီးတော့လုတော့မယ်စာနေသိန်းကောင်စီပေါ်ထွက်လာပြီးတိုင်အောင်အဲ့ဒီကောင်စီရဲ့မိခိုကင်းကင်းလုံးလုံးမှုရှိရှိအလုံးလုံးနိုင်မဲ့အရေးရှိမမြင်တဲ့အတွက်ကန့်ကွက်တာပဲ
။ပဲမြန်မာအဖွဲ့ကဥက္ကဋ္ဌစွာရေးဆရာမမတ်တီတာစမ်းချောင်းပြောတော့တာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်နားဆင်ရဖို့ရှိပါတယ်။ဒါပြင်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတချို့မဲဆွယ်စည်းရုံးရေးစည်းမျဉ်းတွေချိုးဖောက်တယ်ဆိုပြီးNLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားလိုက်တဲ့အကြောင်းတခါကမ်ဘောဒီးယားမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တဦးမြန်မာနိုင်ငံကိုပြန်ဖို့ကြိုးစားနေတဲ့အကြောင်းအပါအဝင်ရန်ကုန်မှာမနေ့ကကစားသွားတဲ့မြန်မာနယူးဇီလန်ရေဘေးရန်ပုံငွေဘောလုံးပွဲအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
စစ်ပွဲတွေနဲ့ရင်ဆိုင်နေရတဲ့အရှိလေပိုင်းဒေသကဒုက္ခသည်ပေါင်းထောင်နဲ့ချီပြီးလက်ခံသွားမယ်လို့ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတင်းလာနေမှာသဘောတူလိုက်ပါတယ်။ဒါပေမဲ့အခုရက်ပိုင်းနေ့အတွင်းဂျာမနီနိုင်ငံထဲကိုဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်နေကြတဲ့အတွေ့အဲ့ဒီပြောဆိုမှုကိုသိငယ်သွားစေပါတယ်။ပြင်သစ်နိုင်ငံအနေနဲ့လာမယ့်နေ့ရက်အတွင်းဒုက္ခသည်ပေါင်း24,000လက်ခံသွားမယ်လို့သမ္မတဖရန်ဆွာအိုလန်းကပြောကြားလိုက်ပြီးဗြိတိန်နိုင်ငံအနေနဲ့ကတော့လာမယ့်9နှစ်အတွင်းတူရကီ၊ဂျော်ဒန်နဲ့ဆီးရီးယားနိုင်ငံတို့မှာရှိနေကြတဲ့ဒုက္ခသည်စခန်းတွေကဆီးရီးယားဒုက္ခသည်2,000ကိုလက်ခံသွားမယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်။အားနွယ်တဲ့ကလေးငယ်တွေနဲ့မိဘမဲ့ကလေးတွေကိုဦးစားပေးခေါ်ဆောင်သွားမယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်ဥရောပတိုက်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးအမားဆုံးရွှေပြောင်းဒုက္ခသည်တွေအရေးနဲ့ရင်ဆိုင်နေရတာဖြစ်ပြီးဟန်ဂရီနိုင်ငံကိုဖျက်ပြီးပုံမချမ်းသာကြွယ်ဝတဲ့ဂျာမနီနဲ့စကန်ဒီနေးဗီးယားတိုင်းပြည်တွေကိုတွားလို့ကြတဲ့ဒုက္ခသည်တွေကိုဟန်ဂရီအစိုးရကဟန်တားနေတာဖြစ်ပါတယ်အဲ့လိုအတားအဆီးတွေရှိနေတဲ့ကြားကပဲအစိုးရနဲ့ဒေသခံတွေကစားစရာရေနဲ့ကလေးငယ်တွေအတွက်ကစားစရာအယုတ်တင်နဲ့ကြိုးစုံနေကြတဲ့အတွက်ဂျာမနီနိုင်ငံထဲကိုဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်နေကြတာဖြစ်ပါတယ်
ပြည်ချလေတဲ့ဟာစီးရီးယားနိုင်ငံမှာ IS အစ္စလာမစ်စစ်သွေးကြတွေကိုပြီးခဲ့တဲ့လကပထမဆုံးအကြိမ်ဖြင့်တိုက်ခိုက်ခဲ့ရမှာပြည်ထောင်နိုင်ငံသား2ဦးအပါအဝင် IS စစ်သွေးက3ဦးသေဆုံးခဲ့တယ်လို့မွန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတင်လာနေကပြောလိုက်ပါတယ်ပြီးခဲ့တဲ့ August 22ရက်နေ့ကပြည်ထောင်လေတက်ကနေပြုလုပ်ခဲ့တဲ့မောင်းနှုံမဲ့လေရင်နဲ့တိုက်ခိုက်မှုဟာမိမိကိုယ်ကိုခုခံကာဝယ်မှုတစ်ခုသာဖြစ်ပြီးတော့ပြည်ထောင်နိုင်ငံအနေနဲ့လက်နက်ကင်တိုက်ခိုက်မှုတွေပြုလုပ်ဖို့ဒီပုဂ္ဂိုလ်ချုပ်ကကြံစည်ညွှန်ကြားနေတာကိုထင်ရှားတဲ့အထောက်အထားတွေတွေ့ရှိခဲ့လို့ပြုလုပ်ခဲ့တာဖြစ်တယ်လို့ဒေးဗစ်ကင်မရွန်ကပြောပါရယ်။ Ray Rackham ဆိုသူနဲ့အခြားပြည်ထောင်နိုင်ငံသားတဦးပါဝင်တဲ့လူ3ဦးဟာဆီးရီးယားနိုင်ငံမှာ IS အဖွဲ့ရဲ့ယာယီမျိုးတော်လို့သတ်မှတ်ထားတဲ့ Raqqa မျိုးအနီးမှာမော်တော်ယာဉ်နဲ့ခီးသွားနေစဉ်ခုလိုတိုက်ခိုက်ခံရပြီးသေဆုံးခဲ့တာဖြစ်တယ်လို့သူကပြောပါရယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပွားနေတဲ့ပဋိပက္ခဆုံးသက်ရေးရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်တွေ့အကောင့်ထဲဖော်ဆောင်တဲ့အနေနဲ့ဂျာမနီ၊ရုရှား၊ယူကရိန်းနိုင်ငံတို့နဲ့လေးပွင့်ဆိုင်ဆွေးနွေးဖို့ပြင်သစ်သမ္မတဖရန်ဆွာအိုလန်းကတောင်းဆိုလိုက်ပါတယ်။ဒါဟာရုရှားအပေါ်အနောက်အစုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းရေးရည်ရွယ်ပြုလုပ်မဲ့ဆွေးနွေးမှုလည်းဖြစ်ပါတယ်။စက်တင်ဘာလ15ရက်နေ့မှာစတင်မဲ့ကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရိုနဲ့ပဲရစ်မြို့မှာတွေ့ဆုံရေးအတွက်သူ့အနေနဲ့အဆိုပြုလိုကြောင်းတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအွန်လန်းကပြောပါတယ်တွေ့ဆုံပွဲရဲ့အဓိကရည်ရွယ်ချက်ဟာယူကရိန်းအစိုးရနဲ့ရုရှားကကြောရောနောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံအဖွဲ့တွေကြားပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကဘယ်လောရက်စ်နိုင်ငံမင်းစ်မြို့မှာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ဘယ်အဆင့်မှာရှိနေသလဲအဲ့ဒါကိုအမှန်တကယ်အကောင့်ထဲဖော်ဆောင်မှုရှိရလားဆိုတာကိုသုံးသပ်ကြဖို့ဖြစ်တယ်လို့သမ္မတအွန်လန်းကပြောပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တွေဟာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းတိုးတက်မှုရှိနေပြီးမင်းစ်သဘောတူညီချက်ကိုလေးစားလိုက်နာတဲ့သဘောတွေ့ရတယ်လို့လည်းသူကပြောပါတယ်
American သမ္မတဘာရက်အိုဘားမားဟာတနင်္လာနေ့မှာကြားရောက်တဲ့အလုသမားနေအားလိုက်ရက်ကိုဂုဏ်ပြုတဲ့အနေနဲ့ဗဟုအစိုးရစီမှာ contract နဲ့အလုပ်လုပ်နေတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လကအပြတ်မခံရဘဲစေခွင့်ယူနိုင်မယ်ဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်ပါတယ် ဒီမိုကရက်တစ်ပါတီဝင်တဦးဖြစ်တဲ့အိုဘားမားဟာသမ္မတအဖြစ်တာဝန်ယူတဲ့နောက်ဆုံး16လအတွင်းမှာရီပက်ဘလီကန်ပါတီတွေထိန်းချုပ်ထားတဲ့လွှတ်တော်မှာအလို့သမားတွေတောင်းတက်တာချောင်ကြီး၍အဆုံးဖြတ်ချက်အတွက်အဆိုပြုချက်တွေတင်သွင်းခဲ့ပေမဲ့အတိုက်ခံတွေဘက်ကပယ်ချခြင်းခံခဲ့ရပါတယ်။ဘော့စတွန်မြို့မှာကျင်းပတဲ့အလို့သားသမ္မတအဖွဲ့တွေစုဝေးပွဲမှာ2019ခုနှစ်ကစပြီးဗဟုအစိုးရနဲ့ contract စာချုပ်ချုပ်ပြီးအလုပ်လုပ်နေတဲ့ဝန်ထမ်းအားလုံးကိုတစ်နှစ်စာအထိလစာမဖြတ်ဘဲဈေးကွင်းကို9ရက်အထိပေးဖို့သမ္မတအမိန့်ကိုအဲ့ဒီခန္ဓာတက်လာဖို့လာရောက်နေစဉ် Air Force 1လေးပေါ်မှာပဲလက်မှတ်ရေးထိုးလိုက်ပြီလို့အိုဘားမားကပြောကြားခဲ့တာပါဒီဈေးကွင်းယူနိုက်တဲ့ဝန်ထမ်းတွေအနေနဲ့သူတို့ကိုယ်တိုင်နဲ့သူတို့ရဲ့သားသမီးမိဘခင်မောနေရဲ့မိသားစုဝင်တွေကိုပြည့်စုံဆောင်ရှောက်နိုင်ဖို့အချိန်ပိုရမှာဖြစ်တယ်လို့သိရပါတယ်အတိုက်ခံ Republican Party ဝင်တွေဟာအလုပ်လုပ်နေတဲ့ American တွေပေါ်စဉ်ဆက်မပြတ်တိုက်ခိုက်နေကြတယ်လို့လည်းသမ္မတဥပမာကပြောလိုက်ပါတယ်။စီးပွားရေးအစ်မြင့်မားတဲ့နိုင်ငံတွေထဲမှာ American ပြည်ထောင်စုသာဝန်ထမ်းတွေအတွက်လကမဖြတ်ပဲစစ်မှားရေးခွင့်ဒါမှမဟုတ်မီးပွားခွင့်တွေရဖို့အာမခံချက်မပေးနိုင်တဲ့တခုတည်းသောနိုင်ငံဖြစ်တယ်လို့လည်းသမ္မတကဆိုပါတယ
်။ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုဒီကနေ့စက်တင်ဘာလ10ရက်နေ့မှာတရားဝင်စတင်ကြတော့မှာဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်ရက်60အလိုမှာမဲဆွယ်စည်းရုံးမှုတွေကိုခွင့်ပြုမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ကြမယ့်ကိုယ်စားလှယ်တော်နေရဲ့အမည်စင်းတင်သွင်းလွှာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဩဂုတ်30ရက်နေ့မှာစစ်ပစ္စည်းသွားပြီဖြစ်ပြီးပယ်ချခံရတဲ့ကိုယ်စလေလောင်းနေရဲ့အယူခံလွာတွေကိုကြားနာစစ်ဆေးနေပါတယ်။အပယ်ခံရတဲ့ကိုယ်စလေလောင်းတွေကိုတော့တတ်မှတ်ထားတဲ့အသက်မပြည့်တာ၊နိုင်ငံသားမိဘနှစ်ပါးကမမွေးတာ၊နောက်မြန်မာနိုင်ငံမှာတစ်ဆက်တည်းဆယ်နှစ်မနေတာစတဲ့အချက်တွေနဲ့ပယ်ချခံရတဲ့သူတွေများတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူက VOA ကိုပြောကြားထားခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြင်ကြမဲ့နိုင်ငံရေးပါတီပေါင်း93ခုရှိပြီးပြည်သူ့လွတ်တော်ကိုယ်စလေလောင်းက1982ဦး၊အမျိုးသားလွတ်တော်ကိုယ်စလေလောင်း913ဦး၊တိုင်းရင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်း3504ဦးအလုံးစုစုပေါင်းတင်သွင်းထားတဲ့ကိုယ်စားလှယ်လောင်း6189ဦးရှိနေပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာအသက်ရှင်ကြံနေတဲ့ခမာနီကောင်းဆောင်ဟောင်းနှုတ်ကိုကုလသမဂ္ဂကထောက်ခံထားတဲ့စစ်ရာဇဝတ်တရားရုံးမှာရုံးတင်ဆက်ဆဲလျက်ရှိတဲ့နေရာမှာတရားလိုရှိနေတဲ့ဘက်ကတသက်ပြဖို့ခက်ခဲတဲ့လူမျိုးတုံးတက်ပြတ်မှုဆွဲချက်တွေကြားနာဆက်ဆဲမှုတွေကိုတနင်္လာနေ့ကစတင်ခဲ့တယ်လို့သိရပါတယ်။အသက်ရှင်ကြံနေတဲ့ခမာနီကောင်းဆောင်ဟောင်းနှုတ်ဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတစ်ခုအတွက်အပြစ်ရှိတယ်လို့ပြီးခဲ့တဲ့နှစ်ကခုံရုံးကဆုံးဖြတ်ခဲ့ပြီးနှစ်ဦးလုံးကအယူခံဝင်ထူထားသူတွေဖြစ်ပါတယ်။အခုစစ်ဆေးနေတဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ဟာတန်မြန်ကမ္ဘောဒီးယားပြည်သူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတဲ့အဖြစ်အပျက်ပေါ်ရည်ရွယ်တာမဟုတ်ဘဲနဲ့လူနည်းစုအုပ်စုနှစ်စုဖြစ်တဲ့အချမ်းလူမျိုးမွတ်စလင်တွေနဲ့ကမ္ဘောဒီးယားမှာနေထိုင်တဲ့ဗီယက်နမ်လူမျိုးတွေကိုလူမျိုးတုံးတပ်ဖြတ်ဖို့စ조사ခဲ့တဲ့အတွက်ဖြစ်တယ်လို့သိရပါတယ်။ကမ္ဘောဒီးယားနိုင်ငံမှာခန္ဓမာနီအစိုးရအုပ်ချုပ်ခဲ့တဲ့1985ခုနှစ်ကနေ1989ခုနှစ်တွင်မှအများဆုံးတပ်ဖြတ်မှုခံခဲ့ရတာကတော့နိုင်ငံရဲ့လူဦးရေအများစုဖြစ်တဲ့ခမာလူမျိုးတွေဖြစ်ပါတယ်။
ကိုရီးယားစစ်ပွဲကြောင့်တောင်နှင်းမြောက်ကိုရီးယားနိုင်ငံကနှစ်ပေါင်း60ကျော်ကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးအစီအစဉ်ပြန်လည်စတင်နိုင်မှုရည်ရွယ်ပြီးနှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္လာနေ့ကဆွေးနွေးမှုတွေကိုစတင်ခဲ့ကြပါတယ်။အခုနောက်ဆုံးတစ်ချိန်ပြန်လည်ပေါင်းစည်းရေးကိုဘယ်ချိန်ဘယ်နေရာမှာလုပ်မယ်ဆိုတာကိုဆွေးနွေးဖို့အတွက်ပမုံဂျုံကအပြစ်ခတ်ရစေးသဘောတူညီချက်ယူထားတဲ့ကြေးရွာမှာနှစ်ဖက်ကြက်ချင်ဒီအရာရှိတွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။နယူးယောက်မြို့ Flash and Mirror မှာတနင်္လာနေ့ကကျင်းပပြုလုပ်ခဲ့တဲ့ US Open Tennis ပြိုင်ပွဲမှာDundell Grand Slam Champions Stan Wawrinka ကပြိုင်ဘက် Donald Rahm ကို6-4, 1-6, 6-3, 6-4နဲ့အနိုင်ရရှိသွားပြီးတော့ Quarter Final ပွဲစဉ်တွေကိုတတိယအကြိမ်ဖြစ်တဲ့သွားခဲ့ပါတယ်။အမျိုးသမီးပြိုင်ပွဲတွေမှာတော့ Germany နိုင်ငံသူ Sabai Lisicki က Romania နိုင်ငံသူ Samina Hopp ကို6-0, 6-5, 6-2နဲ့အနိုင်ရရှိသွားခဲ့ပါတယ်။
ောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့သတင်းမီဒီယာကောင်စီနဲ့ဆိုင်တဲ့သတင်းနဲ့ကိုစကြင်ပါတယ်။စာနယ်ဇင်းကောင်စီယာယီကိုမကြာမီပြောင်းလဲဖွဲ့စည်းဖို့စီစဉ်နေတဲ့သတင်းမီဒီယာကောင်စီရွေးချယ်ရေးနဲ့ပတ်သက်ပြီးမြန်မာသတင်းသမားတွေအကြအငင်းပွားမှုတွေဖြစ်ပေါ်နေပါတယ်။သတင်းမီဒီယာကောင်စီဝင်တွေရွေးချယ်မှုအတွက်ဤဥပဒေမှာဖော်ပြထားတဲ့အချက်တွေနဲ့ရွေးချယ်ရေးဆိုင်ရာကျင့်သုံးမဲ့လုံထုံးလုံနည်းတွေအပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့ရမှာပဲမြန်မာအဖွဲ့ကမနေ့ကကန့်ကွက်လိုက်ပါတယ်။ VOA မြန်မာဘိုင်းကသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ခင်ဗျာ။
သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးချယ်တင်မြောက်တာမှာပြန်ကြားရေးဝန်ကြီးဌာနရဲ့ဩဇာလွှမ်းမိုးမှုတွေရှိနေတာကြောင့်သတင်းမီဒီယာကောင်စီရွေးကောက်ပွဲအပေါ်ပန်မြမအဖွဲ့ကကန့်ကွက်လိုက်ပါတယ်။ပန်မြမအဖွဲ့ဥက္ကဋ္ဌစာရေးဆရာမမတ်တီရာစန်းကျောင်းကကန့်ကွက်ရတဲ့အကြောင်းရင်းကိုခုလိုပြောပြပါတယ်
။သတင်းမီဒီယာဥပဒေထဲမှာကသတင်းမီဒီယာကောင်စီနဲ့ပတ်သက်တဲ့ဆက်အလက်တချို့ဟာပင်းနေမှာလွတ်လပ်နိုင်တဲ့အနေအထားမရှိတာကိုစပြီးကြေညာမိတော့ပေါ့နော်အဲ့ဒီချိန်တုန်းကလည်းသတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ပြောခဲ့တာရှိရယ်အခုကျတော့လည်းဒီကောင်စီကိုပြန်ဖွဲ့စည်းတဲ့အချိန်မှာအဲ့ဒီဥပဒေတွေနီးဥပဒေတွေနဲ့အညီလောက်တာလည်းအင်မတန်အားနည်းတာကိုသွားတွေ့ရတယ်ပေါ့နော်အခုလက်တလောရှိနေတဲ့စာနေသိန်းကောင်စီကြီးကနေတော့တကယ်ဆက်ပြီးတော့လုတော့မယ်စာနေသိန်းကောင်စီပေါ်ထွက်လာပြီးတိုင်အောင်အဲ့ဒီကောင်စီရဲ့မိခိုကင်းကင်းလွတ်လပ်မှုရှိရှိအလုံးလုံးနိုင်တဲ့အရေးအခြေကိုမမြင်တဲ့အတွက်ကန့်ကွက်တာပဲ
သတင်းမီဒီယာကောင်စီရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့11 Media ကလည်းရွေးချယ်မှုအပေါ်ကန့်ကွက်ကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားတယ်လို့11 Media Editor ချုပ်ကိုဝေဖြူကပြောပါတယ်ကြေညာချက်မှာလွတ်လပ်တဲ့အဖွဲ့အစည်းတခုမဖြစ်တဲ့စာနယ်ဇင်းကောင်စီယာယီကသတင်းမီဒီယာဥပဒေကိုရေးဆွဲပြဋ္ဌာန်းခဲ့ကြောင်းဒီပြင်သတင်းမီဒီယာကောင်စီဥပဒေကိုရေးဆွဲပြဋ္ဌာန်းပြီးရွေးကောက်ပွဲကျင်းပဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနနဲ့အတူရွေးချယ်တင်မြှောက်ရေးအဖွဲ့ကိုခန့်အပ်ထားကြောင်းရွေးချယ်တင်မြှောက်ရေးအဖွဲ့ကိုခန့်ထားပြီးစီမင်းစည်းကမ်းများရေးဆွဲတဲ့အပေါ်မှာလည်းဤဥပဒေနဲ့ဥပဒေပါအချက်တွေကိုကြော်လွန်ပြီးလှုပ်ဆောင်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်ဒီလိုဝေဝံမှုတွေဖြစ်နေပေမဲ့စာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်လည်းဖြစ်မြမချန်နယ်လေးကွန်ရဲ့ဗဟိုကောမဒီအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့သူ့အမြင်ကိုခုလိုပြောပြပါတယ
်ညာကဘလောက်ထိဟိုမြန်တာလဲဘလောက်ထိလွတ်လပ်လဲဆိုတဲ့ဟာတော့လက်ရှိအခြေအနေမှာတော့လက်ရှိရောက်နေတဲ့အနေအထားအရတော့ဒီဟာဒီလောက်လုံနိုင်တာကတော့ဒါအကောင်းဆုံးလုံနိုင်တဲ့ဟာလို့ပဲကျွန်တော်ထင်ပါတယ်တကယ်တမ်းဟိုဝေဖန်ပြောဆိုကြတဲ့လူတွေတကယ်တမ်းကျတော့ဝင်ပြီးတော့ဝင်ရင်းခံနိုင်တဲ့လမ်းတွေလေးရှိတယ်တကယ်တမ်းကျတော့ကောင်းစီကိုအာနာရှိတဲ့အဖွဲ့စည်းလို့ယူဆပြီးတော့လုံပိုင်ခွင့်ရှိတဲ့အဖွဲ့စည်းလို့ယူဆပြီးပြောနေတာတကယ်တမ်းကျတော့ကိုယ်တိုင်ပါဝင်ပြီးလုပ်ဖို့ကလည်းပိုအရေးကြီးတာပေါ့နော်အဲ့လိုဝင်လုပ်ကြည့်တဲ့အခါမှာတန်တရှိငင်ဆိုင်နေရတဲ့ဟိုအချက်ကျတဲ့အခြေအနေတွေနားလည်လာတယ်ဒါလဲဆိုတော့ကျွန်တော်တို့တွားနေတဲ့ဟာကဒီမိုကရေစီစံနှုန်းနဲ့ဒီမိုကရေစီစနစ်နိုင်ငံရေးရလဲအဲ့ဒီအဆင့်မရောက်သေးဘူးအဲ့လိုပဲမီဒီယာမှာလဲအဲ့ဒီအခြေအနေမရောက်သေးဘူးတစ်ခါလေမှတခြားသောဟိုဥရောပပြည်တံတို့ဘာလို့လဲလာတိုင်းရင်တော့ပွဲလွှဲနေတာမျိုးကြီးရှိတယ်ဒါပေမဲ့အဲ့ဒါတွေကဟိုမီဒီယာတစ်ခုလည်းမဟုတ်ဘူးစာနယ်ဇင်းကောင်စီတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့နိုင်ငံရေးတစ်ခုလုံးဖြစ်စဉ်တစ်ခုလုံးလည်းရောက်နေတဲ့အနေအထားလို့
လက်ရှိမှာနိုင်ငံသားသတင်းထောက်များအသင်းမှသတင်းတောက်တွေအနေနဲ့သတင်းမီဒီယာကောင်စီရွေးချယ်ရေးဆိုင်ရာစီမင်းအရာဝင်ရောက်ရွေးချယ်ခံခွင့်မပေးထားတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်ဒီအပေါ်မှာနိုင်ငံသားသတင်းထောက်များအသင်းမှဥက္ကဋ္ဌဦးအောင်လာထွန်းကတော့အခုလိုပြောပြပါတယ
်နိုင်ငံသားသတင်းဌာနအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်စီးစလောက်ကျွန်တော်အင်္ဂလိပ်နိုင်ငံတွေကနော်စာနေစင်းကောင်စီတွေမှာလည်းနိုင်ငံသားသတင်းဌာနမှာလုပ်နေတဲ့နိုင်ငံသားတွေကတူးရှင်းတယောက်ချင်းအနေနဲ့ပေါင်ကြတာတွေ့ရပါတယ်အခုကျွန်တော်ကိုယ်တိုင်လည်းအဲ့ဒီ interim best council မှာပါပါတယ်ကျွန်တော်ယူဆခဲ့တဲ့ဥပဒေပေါ်ဒီ media law ဟာသိရတာပါလို့မရတာမဟုတ်ပါဘူးခင်ဗျာဒူရှင်းတယောက်ချင်းနေနဲ့ဝင်တန်ခွင့်ရပါတယ်ခင်ဗျာ journalist တယောက်နေနဲ့ပေါ့
သတင်းမီဒီယာကောင်စီဝင်ရွေးချယ်ရေးအဖွဲ့ကိုဩဂုတ်လ31ရက်နေ့ကဥက္ကဋ္ဌဦးမော်တန်တာဝန်ယူပြီးအဖွဲ့ဝင်9ဦးနဲ့ဖွဲ့စည်းထားပါတယ်သတင်းမီဒီယာကောင်စီကိုအဖွဲ့ဝင်29ဦးနဲ့ဖွဲ့စည်းမှာဖြစ်ပြီးရွေးချယ်မဲ့ကောင်စီဝင်29ဦးမှာသတင်းမီဒီယာသမားများခေါင်းစဉ်ဖြင့်14ဦးသတင်းအေဂျင်စီများမှ2ဦးစုစုပေါင်းသတင်းမီဒီယာနဲ့ပတ်သက်ပြီး15ဦးနေရာသတ်မှတ်ထားကြောင်းကျန်14ဦးကတော့နိုင်ငံတော်သမ္မတလွတ်တော်နှစ်ရက်ကဥက္ကဋ္ဌတွေကအဆိုပြုမဲ့၃ဦးအပါအဝင်အခြားနယ်ပယ်ကလည်းပါဝင်ရွေးချယ်ခံရမှာဖြစ်ပါတယ်။စာနယ်ဇင်းကောင်စီယာယီ၃နှစ်တာကာလအတွင်းမှာသတင်းမီဒီယာဥပဒေကိုရေးဆွဲနိုင်ခဲ့သလိုသတင်းမီဒီယာကျင့်ဝတ်28ချက်ကိုလည်းရေးဆွဲခဲ့ပါတယ်။ရွေးကောက်ပွဲဆိုင်ရာသတင်းရေးသားချင်းဆိုင်ရာကျင့်ဝတ်တွေကိုအထွေထွေရွေးကောက်ပွဲဆိုင်ရာကော်မရှင်နဲ့ညှိနှိုင်းပြီးပြီးခဲ့တဲ့လကပဲ ထုတ်ပြန်နိုင်ခဲ့ပါတယ်။အစိုးရနဲ့မီဒီယာအချင်းချင်းကြားဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုတရားရုံးမရအောင်အမှုပေါင်း89မှုကိုစေစပ်ညှိနှိုင်းပေးနိုင်ခဲ့တယ်လို့အဲ့ဒီကောင်စီကတာဝန်ခံတွေကဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ကာလအတွင်းမှာတော့စာနယ်ဇင်းကောင်စီရာကြီးဟာသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေ၊သတင်းသမားတွေကိုဖမ်းဆီးအရေးယူကတရားစွဲတာ၊ထောင်ချခံနေရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရနဲ့သတင်းမီဒီယာကြားမှာဖြစ်ပွားနေတဲ့တင်းမာမှုတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ခြင်းမရှိဘူးလို့သတင်းမီဒီယာလောကမှာဝေဖန်မှုတွေလည်းကြုံတွေ့ရလည်းရှိပါတယ်။ကြာမီပြောင်းလဲဖွဲ့စည်းမှုစီစဉ်နေတဲ့သတင်းမီဒီယာကောင်စီမှာပါဝင်လို့တဲ့သတင်းသမားတွေအနေနဲ့စက်တင်ဘာလ3ရက်နေ့ကနေစပြီးရက်ပေါင်း30အတွင်းစာရင်းပေးသွင်းနိုင်မှာဖြစ်တယ်လို့စာနယ်ဇင်းကောင်စီယာယီကအတိအပြီးပြောဆိုထားပါတယ်။
ရန်ကုန်ကနေ VOA သတင်းတောက်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရွေးကောက်ပွဲမဲဆွဲ COE သတင်းဘက်ကိုအလဲပေးကြပါတယ်။နေပြည်တော်ဒက္ခိဏတီရီမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲလွတ်တော်ကိုယ်စားလှယ်လောင်းတချို့ဟာမဲဆွဲစည်းရုံးမှုစီမင်းကန့်သတ်ချက်ကိုချိုးဖောက်တယ်လို့ဆွဆွဲပြီးမြို့သားဒီမိုကရေစီဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားလိုက်ပါတယ်။ဒက္ခိဏတီရီမြို့နယ်ရဲစခန်းကိုတိုင်ကြားမှုကိုရဲကလက်မခံတာကြောင့်ကော်မရှင်ထံတိုင်ကြားလိုက်တာဖြစ်တဲ့အကြောင်းလဲ NLD ရဲ့ကိုယ်စားလှယ်တွေကပြောပါတယ်။အကြောင်းစုံကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။နေပြည်တော်မဲဆန္ဒနယ်တစ်ခုဖြစ်တဲ့ဒက္ခိဏသီရိမြို့နယ်တွင်မှဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတို့ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးထားတဲ့မဲဆွယ်စည်းရုံးမဲ့ရဲ့မတိုင်ခင်မဲဆွယ်စည်းရုံးနဲ့ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒက္ခိဏသီရိမြို့နယ်ကိုယ်စားလှယ်လောင်းကမြို့နယ်ရဲစခန်းနဲ့ရွေးကောက်ပွဲကော်မရှင်တို့ထံကိုတိုင်ကြားတာဖြစ်ပါတယ်။နေပြည်တော်ဥတ္တရသီရိမဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ်ဦးမင်းသူကဖြစ်စဉ်ကိုအခုလိုပြောပြပါတယ်။
ဒါနဲ့ပတ်သက်မှကျွန်တော်တို့ဒက္ခိဏမြို့နယ်မှာဝင်ရောက်ရှင်ပြိုင်မဲ့အခုလက်ရှိလက်ဆင့်ဝင်ကြီးဦးမြင့်နိုင်အတွက်ဒီဦးမြင့်နိုင်အတွက်ကိုသူ့ရဲ့ဒီရဲ့ဒက္ခိဏမြို့နယ်နဲ့ပါဝင်တဲ့ဒီအမျိုးသားလွှတ်တော်ပေါ့လေ။ဒက္ခိဏခရိုင်မြို့သားလွတ်တော်မှာပြိုင်မဲ့ဦးကျော်ဝင်းတို့ဟာဒီပြီးခဲ့တဲ့ရက်ပိုင်းတွင်ပါပါလေဒီဥစ္စာဒက္ခိဏမြို့နယ်ရဲဒီတော့ကျွန်တော်တို့ရွှေခဲအင်းတော့ရွာတစ်ကြီးရွာတွေမှာရှိတဲ့စတင်ကျောင်းတွေမှာတွားပြီးမှကြီးရွာကြီးရွာတွေကိုခေါ်ယူပြီးမှဒီမိမိတို့မဲပေးပါဆိုတဲ့ဒီပမ်ပလက်တွေဝေတယ်အဲအဲ့ဒါပြင်ဒီဖီးတွေရက်တောင်တွေမဲပေးမဲ့မဲပေးဖို့ပါလေမိမိတို့ကိုယ်စားလှယ်တွေမဲပေးဖို့ဟိုသူတို့ရဆောင်ပုတ်တွေနဲ့တမ်ပလက်တွေဝေတာပုံမှာကျွန်တော်တို့ကဒါတက်ဆိုင်ရွေးကောက်ပွဲဥတွေနောက်ဒီရဲ့ကွန်ရှင်ရွေးကောက်ပြန်ရွေးကောက်ပွဲကွန်ရှင်အကျညာချက်တွေချိုးဖောက်တယ်ဆိုပြီးမှကျွန်တော်တို့ဒီတက်ကနမြို့နယ်ညမရက်စခန်းကိုမနေရပါလေဒါဥစားလုပ်ပါလေအမှုဖွင့်တိုင်ကြားတယ်ပါလေ
မဲဆွယ်စည်းရုံးခွင့်ကတော့စက်တမလ၈ရက်နေ့မှာစတင်ရရှိမှာဖြစ်ပေမဲ့မဲဆွယ်စည်းရုံးခွင့်ရက်ပေးထားတဲ့ရက်မတိုင်ခင်မှာမဲဆွယ်စည်းရုံးနေဆိုတဲ့အကြောင်းကိုဒက္ခိဏသီရိမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာမှာတော့ရဲစခန်းကလက်မခံပဲပြန်လွှတ်လိုက်တယ်လို့ကိုရိုင်းတိုင်ကြားခဲ့သူ NLD ရဲ့ကိုစလေလောင်ဦးတန်စင်ထွန်းကပြောပါရစေ
။ဟောရဲစခန်းကသူကပထမဟိုကျွန်တော်တို့တနားရီခွဲမှာတိုင်ကြားသွားဖွင့်တယ်ဗောနော်ဆောက်တိုင်စာသွားတင်တယ်တင်တဲ့ခါမှာဟိုညနေ၄နာရီကိုပြန်လာခဲ့ဖို့ကျွန်တော်တို့ပြောတယ်တိုင်စာတော့သူလက်ခံထားတယ်အဲ့မှာညနေ၄နာရီခွဲလောက်မှာကျွန်တော်တို့ပြန်သွားတဲ့ခါကျတော့မြို့နယ်ရက်တက်ဖွဲ့မှုပေါ့မြို့နယ်ရက်တက်ဖွဲ့မှုကပထမကအချိန်ဥပဒေဥပဒေရပါတော့ဥပဒေရကအချိန်ကာလနဲ့ငင်းပယ်တယ်ဟိုအချိန်ကာလကရွတ်တော့ပဲကာလမရောက်သေးဘူးပေါ့ဥပဒေပါပြဋ္ဌာန်းချက်တွေကရွတ်တော့ပဲကာလကိုညှို့နေပေါ့
ရဲစခန်းကတိုင်ချက်ကိုလက်မခံတာကြောင့်တင်းလာနေမှာပဲနေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးကိုဦးတန်းစင်ထွန်းရဲ့ရှင်းနေကိုယ်တိုင်သွားရောက်တိုင်ကြားစာပို့ခဲ့ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌထံကိုတော့စာရိုက်ကနေလိမ့်မှုပြီးတော့တိုင်ကြားစာပေးပို့ထားတဲ့အကြောင်းလဲ NLD ကိုယ်စားလှယ်ဦးတန်းစင်ထွန်းကပြောပါတယ်မဲဆွယ်စည်းရုံးမှုတတ်မှတ်ရမတိုင်ခင်မှာမဲဆွယ်စည်းရုံးခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘယ်လိုဖြေရှင်းဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့ပြည်ထောင်စုရှင်းနေချုပ်ရုံးရဲ့အငိမ့်စာဒုတိယညွှန်ကြားရေးမှဦးပရိပညာရှင်ဦးထွန်းခင်ကအခုလိုပြောပါတယ
်အဲ့ဒါတော့သက်ဆိုင်ရာတွေကိုအရေးယူမှာပေါ့လေဒါပါတီကိုယ်စားလှယ်ဖြစ်ရရဆိုင်ခြင်းဟောကိုယ်စားလှယ်လောင်းဖြစ်ရရဆိုင်ခြင်းလည်းအရေးယူခြင်းယူမယ်ဒါဥပဒေရလည်းအရေးယူနိုင်ကြောင်းသူကတစ်ဆင့်ညွှန်ကြားခြင်းလည်းညွှန်ကြားနိုင်တယ်သို့တော့အဲ့လိုညွှန်ကြားတဲ့အဆင့်အထိမရောက်ခွင့်နဲ့လည်းအခုတိုင်ချက်ကိုလက်ခံခွင့်ရှိတယ်
မဲဆွယ်စည်းရုံးခွင့်ပေးထားတဲ့ရက်မတိုင်ခင်မဲဆွယ်စည်းရုံးနဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိသူများဖုံးလက်ခံဖြေဆိုနိုင်ခဲ့ခြင်းမရှိတာကြောင့်ဒီကိစ္စအပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်မှုကိုတော့မသိရသေးပါဘူးရှင်
မတ်သိငီထိုက်ပြောပြသွားတာဖြစ်ပါတယ်ရေဘေးရမုံငွေဘောလုံးဘွဲအကြောင်းအလဲမပေးခင်မှာအခုတခါဒုက္ခသည်တရင်တစ်ခုကိုအလဲပေးခြင်းပါတယ်ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံမှာပြောင်းရွှေ့ထားရှိနိုင်ငံကြားရရှိထားတဲ့အငင်းပွားပွဲသဘောတူညီချက်အရကမ္ဘောဒီးယားနိုင်ငံမှာအခြေချနေထိုင်ဖို့လွန်ခဲ့တဲ့3လလောက်ကရောက်သွားခဲ့တဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တို့ဟာအခုမြန်မာနိုင်ငံကိုပြန်သွားနိုင်ဖို့ကြိုးစားနေတယ်လို့ကမ္ဘောဒီးယားရာရှိတွေကပြောပါတယ်ဒီအကြောင်း VOA ကမ္ဘောဒီးယားဌာနရဲ့သတင်းပေးပို့ချက်ပေါ်အခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
ပစိဖစ်ကျွန်းနိုင်ငံနော်ရူးပေါ်မှာရှိနေတဲ့ဩစတြေးလျကဖွင့်ထားတဲ့ဒုက္ခသည်စခန်းကနေသူတို့သဘောအလျောက်ကမ္ဘောဒီးယားနိုင်ငံမှာတွားရောက်အခြေချနေထိုင်ဖို့သဘောတူခဲ့တဲ့ဒုက္ခသည်၄ဦးထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတအုပ်လဲပါဝင်တာဖြစ်ပါတယ်သူတို့ဟာဇွန်လဆောစောပိုင်းတုန်းကဖနွန်ပင်မြို့ကိုရောက်ရှိခဲ့ကြတာဖြစ်ပါတယ်အဲ့ဒီရိုဟင်ဂျာဒုက္ခသည်ဟာမြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ကမ္ဘောဒီးယားမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်ထရေးဝန်ကြီးဌာနဒုက္ခသည်ရေးရာအကြီးအကဲကမ်ဆရင်ကတနင်္လာနေ့မှာသတင်းထုတ်တွေကိုပြောပါတယ်မြန်မာတန်ရုံးဘက်ကသဘောထားထုတ်ပြန်ရင်သူတို့ဘက်ကထွက်ခွာခွင့်ပြုမယ်လို့ကမ်ဆရင်ကပြောပါတယ
်နောက်ပေးတယ်စတန်ဖို့ပြည်ကတော့ change လိခတ်ပါဖလောက်အရိဟိုင်းလို့
မြန်မာတန်ရုံးကတရားဝင်သဘောထားထုတ်ပြန်ရင်ကမ္ဘောဒီးယားဆိုရကတရားဝင်ထွက်ခွာခွင့်ဗီဇာထုတ်ပေးလိုက်မှာပါအဲ့ဒီချိန်ကျရင်ဒုက္ခသည်အနေနဲ့သူ့ရဲ့အမူရင်းတိုင်းပြည်ကိုပြန်သွားနိုင်မှာဖြစ်ပါတယ
်ဒီဒုက္ခသည်ဆုံးဖြတ်ချက်ကြောင့်တောင်ပစိဖိတ်အတွင်းကနော်ရူးကျွန်းမှာရှိနေကြတဲ့ဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံမှာပြန်လည်အခြေချနေထိုင်ခွင့်ပြုရေးဩစတြေးလျနဲ့ရရှိထားတဲ့သဘောတူညီချက်ပြည့်ပြည့်သွားမှာမဟုတ်ဘူးလို့လည်းကမ်ဆရင်ကပြောပါတယ်သူအနေနဲ့ဘာကြောင့်မြန်မာပြည်ကိုပြန်ရင်လဲဆိုတဲ့အကြောင်းပြချက်ကိုတော့ထည့်သွင်းပြောဆိုခြင်းမရှိပါဘူးမြန်မာနိုင်ငံအတွင်းအာဏာပိုင်တွေရဲ့ဖိနှိပ်ချုပ်ချယ်မှုကိုခံနေရတဲ့ဆိုတော့ရိုဟင်ဂျာတွေကိုမြန်မာအစိုးရကတော့ဘင်္ဂါလီလို့ရည်ညွှန်းခေါ်ဆိုပါတယ် IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးအကူအညီပေးရေးအဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ခရစ်စတင်ဒါဒေးကလည်းဒုက္ခသည်ရဲ့အတွင်းရေးတွေပေါက်ကြားသွားမှာဆိုတဲ့အတွက်ကြောင့်သူဘာကြောင့်ပြန်ရင်လဲဆိုတဲ့အကြောင်းပြချက်ကိုထုတ်ဖော်ပြောဆိုဖို့ညင်ပယ်ခဲ့ပါတယ်ဩစတြေးလျနဲ့ကမ္ဘောဒီးယားအကြားရရှိထားတဲ့သဘောတူညီမှုကိုလက်ခံခဲ့တဲ့ဒုက္ခသည်689ဦးအတွက်လင်းနစ်တာကာလအတွင်းအကောင့်ထည့်ဖော်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကိုနောက်ထပ်ဒုက္ခသည်ဘယ်နှဦးပို့မယ်ဆိုတာတော့အတိအကျမသိရသေးပါဘူး။နိုင်ငံတကာခေလွန်ွင့်လျှောက်ထားရေးဆိုင်ရာအခြေခံစည်းမျဉ်းတွေကိုချိုးဖောက်တဲ့သဘောတူညီချက်လို့ဝေဖန်ပြောဆိုနေကြတဲ့အဲ့ဒီသဘောတူညီချက်အရကမ္ဘောဒီးယားအနေနဲ့ဒုက္ခသည်တွေကိုလက်ခံခြင်းအပြင်ဩစတြေးလျအစိုးရထံကနေဩစတြေးလျဒေါ်လာတန်40အကူအညီရမှာဖြစ်ပါတယ်။နောက်ထပ်ဒုက္ခသည်တွေထပ်မရောက်တော့ဘူးလို့ကမ္ဘောဒီးယားအရာရှိတွေကပြောနေပေမဲ့ဩစတြေးလျအစိုးရကတော့သဘောတူညီချက်ဟာအသက်ဝင်နေတုန်းပဲလို့ပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာရောက်နေကြတဲ့အီရန်နိုင်ငံသားတခြားဒုက္ခသည်3ဦးကတော့ပြန်ကျင်တယ်ဆိုတဲ့ပြောဆိုမှုမျိုးမရှိသေးပါဘူး။ဒီအငင်းပွားဝယ်သဘောတူညီချက်အရဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးအတွက်ဩစတြေးလျအစိုးရကတနစ်စာထောက်ပံ့ပေးသွားမှာဖြစ်ပါတယ်။နော်ရူးကျွန်းကနေကမ္ဘောဒီးယားကိုပြောင်းရွှေ့အခြေချနေထိုင်ဖို့သဘောတူခဲ့ကြတဲ့သူတွေအနေနဲ့ဒေါ်လာ1000အပြင်အသက်မွေးဝမ်းကြောင်းတင်တာနဲ့ကျန်းမာရေးဆောင်ရှောက်မှုတွေရရှိကြမှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်ကမြန်မာပြည်ကိုပြန်လို့ကြောင်းအခုလိုပြောကြားလိုက်တာဟာမူလကတည်းကအခွင့်အရေးချိုးဖောက်မှုတွေနဲ့စီးပွားရေးပြဿနာတွေရှိနေပြီးသားကမ္ဘောဒီးယားနိုင်ငံမှာရွှေပြောင်းအခြေချနေထိုင်လို့ကြတဲ့တခြားဒုက္ခသည်တွေကိုသတင်းပားလိုက်တာပဲလို့လီကာရိုလူခွင့်ရေးအဖွဲ့ကနိပညာပိုင်းဆိုင်ရာကြီးကြပ်ရေးမှူးအမ်ဆန်အန်တကပြောပါတယ်
။ကျန်းမာ
တခြားနိုင်ငံကဒုက္ခသည်တွေလက်မခံခင်အရင်ဆုံးအဲ့ဒီလိုအပ်နေတဲ့အချက်တွေကောင်းမွန်လာအောင်ကျွန်တော်တို့လုပ်ဖို့လိုအပ်ပါတယ်။ငွေကအဓိကအကျဆုံးဆိုပြီးတော့ကျွန်တော်တို့မကြည့်တယ်မှာဘူး။သူတို့တွေရဲ့ဘဝတွေနဲ့အခွင့်အရေးတွေကိုအသေးချာကြကြနနလုံးမပေးနိုင်ဘဲနဲ့ကျွန်တော်တို့ဒုက္ခသည်တွေကိုလက်မခံသင့်ပါဘူး
။နောက်လူကျုံးမှာဒုက္ခသည်ပေါင်း1000နီးပါးရှိနေတယ်လို့ခန့်မှန်းထားကြတာဖြစ်ပြီးနောက်ထပ်ရာနဲ့ချီတဲ့ဒုက္ခသည်တွေဟာလည်းဩစတြေးလျနဲ့ရရှိထားတဲ့သဘောတူညီချက်အရပပူအနီယူဂီနီနိုင်ငံမနုစ်ကျွန်းပေါ်ကထင်းသိမ်းရေးစခန်းထဲမှာရှိနေကြပါတယ်။အဲ့ဒီဒုက္ခသည်အများစုဟာတောင်အာရှနဲ့အရှေ့အလယ်ပိုင်းဒေသကဖြစ်တယ်လို့ဆိုပါတယ်။လေစီပြေဒုက္ခသည်တွေဩစတြေးလျနိုင်ငံမှာလာရောက်ခိုလုံနာကိုဟန်တားဖို့ရည်ရွယ်တဲ့အနေနဲ့ဒီဒုက္ခသည်တွေပြန်လည်နေရာချထားပေးရေးအစီအစဉ်ကိုလှပေါင်းများစွာလျှို့ဝှက်ဆွေးနွေးခဲ့ကြပြီးမှပြီးခဲ့တဲ့စက်တင်ဘာလတုန်းကသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးလူခွင့်ရေးအဖွဲ့အစည်းတွေဖျားချောင်းအသင်းအဖွဲ့တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကလည်းဒီသဘောတူညီချက်ကိုဝေဖန်ပြောဆိုခဲ့ကြပါတယ်။ဒီသဘောတူညီချက်ဟာဩစတြေးလျရောကမ္ဘောဒီးယားပါလက်မှတ်ထိုးထားကြတဲ့ဒုက္ခသည်ဆိုင်ရာပြည်ညင်စာချုပ်ကိုချုပ်ဖောက်ရရောက်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ခင်ဗျာ။
ကိုရီးယားကနေမြန်မာနိုင်ငံကိုပြန်ဖို့ကြိုးပမ်းနေတဲ့ရိုဟင်ဂျာဒုက္ခသည်တဦးအခြေအနေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီထိ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့ရေပြေးရမုံငွေဘောလုံးပွဲအကြောင်းကိုအလဲပေးပါသည်ခင်ဗျာမြန်မာလေရွေးစင်နဲ့နယူးဇီလန်လေရွေးစင်အသင်းတို့ရဲ့နိုင်ငံတကာခြေစမ်းပွဲကနေရရှိတဲ့ကွင်းဝင်ကြီးတွေနဲ့အလူငွေတွေကိုနိုင်ငံတော်ရေပြေးပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်မြန်မာနဲ့နယူးဇီလန်အသင်းတို့ဟာရေပေးသင့်ပြည်သူတွေကိုကူညီဖို့အတွက်ရန်မုံငွေဘောလုံးပွဲကိုရန်ကုန်မြို့မှာမနေ့စက်တင်ဘာ9ရက်နေ့ကကစားခဲ့ကြပါတယ်ဒီပွဲမှာထိုင်ခင်မှာတော့ပရိသတ်ကိုဖျော်ဖြေတဲ့အနေနဲ့နာမည်ကြီးအမှုပညာရှင်တွေနဲ့လက်ရွေးစင်ကစားသမောင်းဟောင်းတချို့ကလည်းသရုပ်ပြကစားခဲ့ကြပါတယ်ဒီချီနေအပြည့်စုံကိုဆက်ပြီးတော့နားဆင်ကြည့်အောင်ပါခင်ဗျာမြန်မာနိုင်ငံတဝမ်းကရေပေးသင့်ပြည်သူတွေအတွက်ရန်မုံငွေဘောလုံးပွဲကိုမြန်မာလက်ရွေးစင်ဘောလုံးအသင်းနဲ့နယူးဇီလန်လက်ရွေးစင်အသင်းတို့ရန်ကုန်မြို့တူနာလူငယ်အားကစားလေးကျင်းစခန်းမှာမနေ့တနင်္လာနေ့ကကစားခဲ့ကြတာမှာတစ်ဖက်တကောစီတည်ကြသွားပါတယ်အခုလိုရေပေးသင့်ပြည်သူတွေကိုကူညီဖို့အတွက်ရန်မုံငွေဘောလုံးပွဲဖြစ်ခဲ့ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးစိုးမို့ကျော်က VOA ကိုအခုလိုပြောပါတယ်
ကတော့ညာကျွန်တော်တို့နိုင်ငံမှာ24ခုက12ခုလောက်ကကြီးကြီးရေရှမ်းဖြစ်ပြီးလူတွေဒုက္ခသုခတွေရောက်သိကြပြစီကြတော့အားလုံးကဝိုင်းလုံကြတယ်ဒါပေမဲ့ဒီဘုံလောကဒါတွေအားလုံးပါတယ်မိသားစုတွေအားလုံးပါတယ်နောက်ပြီးတော့ကျွန်တော်တို့ဘုံနဲ့ဆက်နေပတ်သက်တဲ့လူအားလုံးပါတယ်ဟိုရမုံဘွေးကြီးတဘောနဲ့လှုပ်ရှင်တယ်အဲဒါဆိုကျွန်တော်ကအခုဝိုင်းလုံငန်းနေရုပ်ဖို့လူတွေအတွက်ဘုံလောကအားလုံးနဲ့ဆိုင်နေဆိုအားလုံးဘုံပေါင်းနေဆိုတဲ့တင်းလေးနဲ့ကျွန်တော်ယူရင်းနဲ့နော်အဲဒါကြောင့်မလို့ဒီနယူးဇီလန်နဲ့ခြေစမ်းပွဲကိုကျွန်တော်တို့ကကွာဘလုံးဖွဲ့ချုပ်ကမီဇာလေးစင်တင်းနဲ့အမြင့်နိုင်ပြီးတော့ဒီလိုအမုံဘွေးဖြစ်ပြောင်းလဲခြင်းပါခဲ့
တူနာကွင်းမှာပြုလုပ်ခဲ့တဲ့ဒီပွဲကိုမိုးရီရွာနေတဲ့ကြားကပဲမြန်မာဘောလုံးပရိသတ်2000ကျော်လာရောက်ကြည့်ရှုအားပေးခဲ့ပြီးတော့ကွင်းဝင်ကြီးတသက်ဖြစ်နေမြန်မာကျပ်ငွေ433သိန်းကျော်ရရှိတယ်လို့ဦးစိုးမိုးကျော်ကပြောပါတယ်။ဒါပြင် MNL ကလပ်အသင်းပိုင်ရှင်တွေလုပ်ငန်းရှင်တွေပရိသတ်တွေနဲ့တခြားအလူရှင်တွေကလည်းကျပ်သိန်း1100ကျော်နဲ့အမေရိကန်ဒေါ်လာ5000လှူဒန်းခဲ့တဲ့အတွက်စုစုပေါင်းကျပ်သိန်း1600ကျော်ရရှိတယ်လို့သူကပြောပါတယ်။အခုလိုရရှိလာတဲ့အလူငွေတွေကိုဘလို့နေရာတွေမှာအဓိကထားအသုံးပြုသွားမလဲဆိုတာနဲ့ပတ်သက်ပြီးဦးစိုးမိုးကျော်ကအခုလိုရှင်းပြပါတယ်
။လူတဲ့နေရာမှာလူအပ်တယ်လို့လူသွားမှာမို့။ခါမလို့ပြအခု3600ရတယ်။3600ဆိုတဲ့ငွေကအများကြီးတော့မပါဘူး။ဒါပေမဲ့အားလုံးပူပေါင်းပါဝင်ဆောင်ရွက်ရဲဆိုတဲ့အသည့်စိတ်တဲ့ကော်မတီ PD နဲ့ဒီမြင်ကွင်းကတော့3600မကတန်တယ်လေ။အဲတော့ဒီ3600ကိုဝိုင်းရင်တော့ပြီးပြီလားလို့နေရာရှိတယ်။မပြီးပါဘူး။ကျွန်တော်တို့ကလိုအပ်တဲ့နေရာမှာလိုအပ်တယ်လို့ယူသွားမှာဥပမာဈေးမကြီးပဲလဲပါရင်ပါမယ်။ဒါနဲ့ဒီကောင်ကြီးလဲပါရင်ပါမယ်။ဒီလူကြီးကလည်းဈေးကဈေးမဒီကွက်ကြီးပြန်လဲပေါ်တော့ကလူဈေးမကြီးအဆောင်ရတယ်လဲပါရင်ပါမယ်။လူတို့အင်ညာကြီးပါရင်ပြန်လဲဆောက်လို့ရလို့ကလည်းပါရင်အဆုံးပေါ့ဗျာ
။မြန်မာနဲ့နယူးဇီလန်ပွဲမှာနယူးဇီလန်ကပထမပိုင်း52မိနစ်မှာပယ်နယ်တီကနေဂိုးဆရပြီးတော့မြန်မာအတွက်ခြေပဂိုးကိုတော့66မိနစ်မှာတီဟဇော်ကပယ်နယ်တီအဲရီယာအပြင်ကနေကန်သွင်းခဲ့တာပါ။နှစ်သင်းစလုံးဂိုးသွင်းခွင့်နေထပ်ရပေမဲ့ဂိုးထပ်မသွင်းနိုင်ပဲနောက်ဆုံးမှာတကိုးစီနဲ့တည်ကြခဲ့တာပါလက်ရှိမြန်မာလက်ရည်စင်အသင်းမှာငကိုရှိပြီးသားလက်ရည်စင်တွေအပြင်ပြီးခဲ့တဲ့ FIFA U20 ကမ္ဘာဖလားပွဲကကစားသမားတွေနဲ့28ကြိမ်မြောက်စီးကိန်းပြိုင်ပွဲက U23 ကစားသမားတွေကိုပါပေါင်းဆက်ပြီးဖွဲ့စည်းထားတာဖြစ်ပါတယ်မြန်မာလက်ရည်စင်အသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးဝါရင်အားကစားကလောင်ရှင်ဦးခမောင်ထွေးပြင်မနာကတော့ VOA ကိုအခုလိုပြောပါတယ
်ပမာဘိုင်းကတော်တော်လေးအားနည်းတယ်လေကိုယ်မာဒီကောင်းလို့ကကိုယ်ပဲပြရအဒုတိယပဲလူတွေလေးလာလူတွေလေးခမားနဲ့တုံးပြီးတော့ကစားတာပြီးတော့တော်တော်လေးကောင်းလာတာတွေ့ပါတယ်ဒုတိယပိုင်းကစားတာချီရဒုတိယပိုင်းကစားတဲ့ဘလုံးသမားတွေအတွေ့အဆက်တွေဒီလူတွေနဲ့အင်းကဒီလူတွေကိုခေါ်လို့တဲ့ဒေသရှိပါလူစီလာတဲ့ကိုသူတို့ရှုံးမဲ့ထင်တာလေရှုံးတာမှဆိုင်တော့တာပါဒါမဲ့တော်လေးခံကစားနိုင်တယ်ပေါ့။အဲကျွန်တော်တို့ပြေးလိုက်ရတာလေ။ပြန်ပြေးရပြေးရကျွန်တော်ကကစားခွင့်နဲ့ရတာကိုယ်ပေါ့။အလိုလဲပြောပြောဒီကလေးတွေများများပေါ့။တော်ယူနေတယ်ယူနေတဲ့တုံးပြီးပေါ်ပြီးပြေးပြည့်ပလိုက်။ကျွန်တော်က26မှာစုစကီပလာပွဲအတွက်ကဒီသေးလေးကတော်လည်းရှိတာပေါ့။
ဒီပွဲမနိုင်ငံမှာတော့ရုပ်ရှင်နဲ့ဂီတစီယုံကအမှုပညာရှင်တွေကလည်းမြမလေးရေးစင်ဘောလုံးသမားဟောင်းတချို့နဲ့ပေါင်းပြီးတော့တပတ်ကိုမိနစ်20စီတရုတ်ပြဖြော်ပြပွဲကစားခဲ့ကြပါတယ်။အဲ့ဒီမှာလူမင်းပြည်တီဦးအာဇာနီထွန်းထွန်းနဲ့တခြားနာမည်ကြီးအမှုပညာရှင်တွေအများပြားပါဝင်ခဲ့ပြီးတော့လေးရေးစင်ဟောင်းတွေထဲကတော့ဂိုသမားအောင်ကျော်ကျော်ရှေတန်းတိုက်စစ်မှုဝင်းအောင်တမောင်ထွန်းကျော်မင်းမြင့်ကိုတန်းဝေစားတဲ့ကစားသမားဟောင်းကြီးတွေပါဝင်ခဲ့ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီ American တန်ကနေ September 8ရက်အင်္ဂါနေ့မနေ့ခင်မြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထီလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဟုတ်ကဲ့ဒီမှာလက်ရှိအခြေအနေကတော့ဒီအနေဆုံးခကြင်းွေစက်တင်ဘာလ1ရက်နေ့ပေါ့နော်စတင်ကျုံးဝင်တဲ့နေ့ကစပြီးတော့အချို့ဆက်ယုံတွေကဖေရီတွေရုပ်သိမ်းလိုက်တဲ့အနေအထား
နိုင်ဆုံးလို့အာကသတ်မှတ်ပြီးဖြစ်လာတဲ့နောက်ဆက်တွဲအခြေအနေတွေကိုအလုံသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းနဲ့မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ဒါပြင်သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဦးစံမိုးရေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ဥစွာပထမတင်ပြပေးမှာကတော့ဂျကာတာပို့သတင်းစာမှာဆောင်းမရှင်ဂျမေးလ်မီဒန်ဖလိုရစ်ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဟာအာဏာရှင်ဆန်နေပြီလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကမှတ်ယူနေကြပြီဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ကတော့ရက်တရပတ်အနည်းငယ်ပဲလိုပါတော့တယ်ဒါပေမဲ့နိုင်ငံတွင်းကယာနဲ့ချီရဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့မဲပေးပြီးသွားကြပါပြီသူတို့တွေဟာဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံကြတော့ပါဘူးဆိုပြီးတော့ရေးသားထားပါတယ်ဒေါ်အောင်ဆန်းစုကြည်ဟာအာဏာရှင်တိတ်ဆန့်လွန်းလာနေပြီလို့ပြောကြတဲ့အကြောင်းရေးသားထားတာပါ2012ခုနှစ်ရပ်ပြရွေးကောက်ပွဲမှာ NLD ပါတီအနံ့ရရှိခြင်းကအားလုံးတက်တက်ကြွကြွဖြစ်ခဲ့ကြပါတယ်အစပထမမှာတော့သူမရဲ့အနီးပတ်ဝန်းကျင်မှာရှိနေတဲ့ပါတီခေါင်းဆောင်တွေအပေါ်မကျေနပ်တန်တွေထွက်ပေါ်လာခဲ့ပေမဲ့လက်အနည်းငယ်အကြာမှာတော့သူမပေါ်တိုက်ရိုက်မကျေနပ်ချက်တွေထွက်ပေါ်လာတယ်ဆိုပြီးတော့ရေးသားထားပါတယ်အများတကာကြေကြေပြန့်ပြန့်ဒီမိုကရေစီခေါင်းဆောင်လို့သတ်မှတ်ခံထားရသူဟာအာဏာရှင်ဖြစ်နေပြီလားဆိုပြီးတော့လေမေကွန်းထုတ်ရေးသားထားပါတယ်။နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်တောင်းရွေးချယ်တဲ့နေရာမှာနှစ်ရှည်ထောင်နံနေကြခံခဲ့ရတဲ့88မျိုးဆက်တွေကိုအများစုကိုဘေးဖယ်ထားဖို့သူမကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအတွက်မကြေမနက်ဖြစ်ကြသူတွေပါတီကနေထုတ်ပစ်ခဲ့တယ်လို့ပါတီကနေနှုတ်ထွက်သွားကြသူတွေလည်းရှိတယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အသက်80အရွယ်ရှိနေပြီဖြစ်ပေမဲ့ပါတီတွင်းမှာသူမနဲ့အလားတူထင်ပေါ်လာနိုင်တဲ့သူကိုမထားလိုပါဘူး။ဒါကြောင့်လဲပါတီမှာဝင်ရောက်ဖို့ကန့်လန့်လာတဲ့88မျိုးဆက်တောင်းသားခေါင်းဆောင်ကိုကိုကြီးကိုလက်မခံတာပဲဖြစ်တယ်လို့យေတာထားပါတယ်။လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းနဲ့တွားပေါင်းပြီးအရင်ဥရှိမန်းကိုတမရဖြစ်အောင်ထောက်ခံမှုပေးမယ်ပြီးရင်အခြေခံဥရိပါအချက်လက်တွေကိုပြင်ဆင်ပြီးတော့သူမအနေနဲ့တမရရာထူးကိုဆက်ခံနိုင်အောင်လမ်းပွင့်လာစေဖို့ကြိုးပမ်းမယ်ဆိုခဲ့ပေမဲ့စစ်တပ်ရဲ့ထောက်ခံမှုနဲ့တမရဥသိန်းစင်ကဥရှိမန်းကိုဖေထုတ်လိုက်ပြီးစသဖြင့်ရေးသားထားပါတယ်အပြည့်စုံကိုဂျကာတာဂလုပ်သတင်းစာမှာဖတ်ရှုနေပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးချင်တာကတော့ Fast Post Online Journal မှာဖော်ပြထားတဲ့သုံးသက်ချက်ဆောင်းမတဲ့ဘုတ်ဖြစ်ပါတယ်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံတကာကစောင့်ကြည့်နေပြီဖြစ်တဲ့အကြောင်းရေးသားထားတာပါနိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမတိုင်ခင်နှစ်လဝန်းကျင်အချိန်အတွင်းမြန်မာနိုင်ငံဟာနိုင်ငံတကာရဲ့စောင့်ကြည့်မှုကိုခံနေရတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတခဲ့မယ်ဆိုရင်တန်းပီရဲ့ရာစုနှစ်ဘွဲ့ကျော်ကာလချုပ်ကင်ထားခဲ့တဲ့စစ်တပ်ရဲ့အုပ်စုထားမှုရော့ကျသွားစေမှာဖြစ်တယ်လို့យေတာထားပါတယ်။ပါလီမန်ရဲ့နေရာတွေအများစုကိုအတိုက်ခံပါတီဝင်တွေကနေရာယူလာပွဲရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီလိုဆိုရင်ဖြစ်လာနိုင်ပွဲရှိတာကတော့အာနာချင်းဝင်းရှာပိုးပြီးတော့ညီမျှလာနိုင်တယ်ဆိုပြီးထောက်ပြထားပါတယ်။စစ်တပ်အတွင်းသဘောထားအမြင်ကွဲလွဲမှုတွေကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသာရစေပါလိမ့်မယ်။ဒါပေမဲ့ပါလီမန်မှာ NLD ပါတီဝင်တွေနေရာများများရလာနိုင်တဲ့အချိန်အာနာခွဲဝေပေးမယ်လို့တော့မြေကြီးလက်ခတ်ပြောလို့မရပါဘူးလို့យေတာထားပါတယ်လူများစုသိကြတဲ့ဒေါအောင်ဆန်းစုကြည်ဟာသူမရဲ့မိသားစုဝင်တွေပြည်ထိုင်နိုင်ငံသားတွေဖြစ်နေတဲ့အတွက်တမရရာထူးဆက်ခံခွင့်မရှိဘူးလို့ဆိုပါတယ်စိန်ခေါ်မှုတွေကလည်းရှိနေပါသေးတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်ရွေးကောက်ပွဲမဲဆွယ်ကာလအကြမ်းဖက်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်ဒီပြဿနာတွေမှာအမျိုးသားရေးရှေ့တန်းတင်ဟောပြောလှုံ့ဆော်နေတဲ့ဘုံကြီးတွေပါဝင်ပြီးတော့သူတို့တွေဟာတစားတဲ့တစား လူမျိုးစုတွေလူနည်းစုကိုးကွယ်တဲ့ဘာသာတွေကိုပုံမဆန့်ကျင်တိုက်ခိုက်ပြောဆိုလာတာတွေကိုတွေ့နေရတယ်လို့ရေးသားထားပါတယ်။ဥပဒေကြီးမန်တိုင်းမှာ NLD ပါတီအောင်ပွဲခံခဲ့တဲ့အချိန်အစိုးရအဖွဲ့နဲ့အုပ်ချုပ်ရေးမှာအလိုလျောက်ထိန်းချုပ်ခွင့်ရဖို့တော့မဖြစ်နိုင်သေးပါဘူး။အခြေခံဥပဒေအရစစ်တပ်ဟာဩဇာဆက်ပြီးတော့ရှိနေဦးမှာပါ။ဒါပေမဲ့တက်ခိုင်ဖွံ့ဖြိုးရေးပါတီအင်အားရော့ကျသွားတာကြောင့်စစ်တပ်အနေနဲ့ NLD နဲ့တခြားပါတီတွေနဲ့လက်တွဲပြီးတော့လောက်ကင်လာလိမ့်မယ်စသဖြင့်ရေးသားထားပါတယ်အပြစ်ဆုံးကို fastpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခြေခံလူဝါလုံးစာတင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်ကစပြီးအနေဆုံးလူဝါကတွေကိုအစိုးရကတရားဝင်တတ်မှတ်ပေးလိုက်ပါပြီအခုလိုလာစာတူးမြင့်တတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
တော်တော်ရှင်နေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရခင်ဗျာ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ American Idiot အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါရခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
horse sense
ဖြစ်ပါတယ်စာလုံးပေါင်းက h o r s e horse ကမြင် s e n s e sense ကအတိညာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီပဲကမြင်းရဲ့အတိညာပေါ့ဒီသုံးဆင့်တက်လာတာကတော့မြင်းစီကဆိုတာရှင်းပါတယ်မြင်းတွေဟာအတိညာရှိတဲ့တရိတ်ဆန်တွေဖြစ်ပါတယ်သူတို့လိမ့်ကြမယ်သူတို့ဒုက္ခရောက်မယ်သူတို့တွေအန္တရာယ်ရှိမယ်ဆိုရင်ကြိရှောင်တတ်ပြီးစင်စင်ချင်းချင်းလှုပ်တက်ကြတာမှုမြင်းရဲ့အသိဉာဏ်လို့အဓိပ္ပာယ်ရတဲ့ horse sense ရဲ့ idiom အသုံးကစဉ်းစားတတ်တဲ့အသိဉာဏ်ကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John has got horse sense to rent an apartment first before buying one
John ကတက္ကသိုလ်ကိုအရင်မွေးကင်းငှားနေဖို့အသိဉာဏ်ရှိတာတွေ့ရတယ်လေလို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John has got horse sense to rent an apartment first before buying one
လူတူအနေနဲ့စဉ်းစားစဉ်းကျင်ဉာဏ်ရှိလေဆိုရင် idiom အသုံးရအဲ့ဒီလူဟာဘယ်လိုဉာဏ်မျိုးရှိတယ်လို့တင်စားပြောနိုင်ပါသလဲ
horse sense
ရှိတယ်လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာဒန်စီစဉ်တင်ဆက်တဲ့မြန်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးအပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းငွေကြေးဖောင်းပွားမှုတွေဖြစ်ပေါ်နေတဲ့အတွက်အစိုးရကတတ်မှတ်လိုက်တဲ့အ ਨੇ စုံအခကြေးငွေဟာအလုံသမားတွေတက်လုံလောက်မှုမရှိဘူးလို့အလုံသမားရေးဆောင်ရွက်သူတွေကပြောပါတယ်စက်တင်ဘာ1ရက်နေ့ကစပြီးအ ਨੇ စုံအခကြေးငွေတတ်မှတ်ပြီးနောက်ပိုင်းလုပ်ငန်းဝင်တွေမှာအလုံသမားတွေနဲ့အလုပ်ရှင်တွေကြားကဆက်ဆံရေးပုံစံတစ်ခုပြောင်းလဲလာနေပြီးတချို့ဆက်ယုံတွေပိတ်တော့မယ်ဆိုတဲ့ပြောဆိုမှုတွေရှိနေသလိုအလုံသမားတွေလည်းယာနဲ့ချီအလုပ်ဖြုတ်ခံရတာတွေရှိလာနေတယ်လို့ဆိုပါတယ်အနေအဆုံးလို့အားကအခကြေးငွေတတ်မှတ်ပြီးဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေကိုအလုံသမားအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းနဲ့မေးမြန်းပြီးကိုဇော်ဝဲလိုင်ကအခုသတင်းပတ်ရက်စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
။အနေဆုံးလို့အားကလာစားတတ်မှတ်ရေးကိစ္စကိုဦးအောင်လင်းတို့နည်းနည်းချီပြီးတော့အစိုးရရောဦးအောင်လင်းတို့လိုအလုံသမားကိုယ်စားလှယ်တွေရောဟိုအိုပါပေါ့နော်အပြန်အလှန်ဆွေးနွေးခဲ့ကြတယ်သူတေသနာတွေလည်းလုပ်ခဲ့ကြတယ်ဆိုတော့အခုထွက်လာတဲ့ရလကတနာယီကိုဟို450ကျပ်ဒါမှမဟုတ်ဒီနေ့လောက်က3600ကျပ်ဆိုတာဟာဥောင်းလင်းတို့ဘက်ကအလုသမားတွေဘက်ကအလုသမားကိုယ်စားလှယ်တွေဘက်ကရောသဘောတူသလားအဲ့ဒါတကယ်လက်တွေ့ကြတယ်လို့အားကလား
ဟုတ်ကဲ့ဒီ3600ကျပ်ပေါ့နော်ဒီ3600ကျပ်ကတော့ဒီကျွန်တော်တို့တနိုင်လုံးကိုလွှမ်းခြုံတဲ့ဒီအနေဆုံးအခကြေးငွေသတ်မှတ်ခြင်းကပထမဦးဆုံးအကြိမ်ဖြစ်ပါတယ် ။ဒါကြောင့်မို့လို့ဒီမှာကျွန်တော်တို့နိုင်ငံရဲ့အလို့သမားတွေအတွက်ပထမဦးဆုံးသတ်မှတ်ပေးလိုက်ဒီနှုံနာတရက်ကိုတော့ကျွန်တော်တို့ကြိုးစားလက်ခံရမှာဖြစ်ပါတယ်။သို့တော်လည်းပဲလက်ရှိပေါ့နော်ကျွန်တော်တို့ဒီမှာကျွန်တော်တို့နိုင်ငံမှာဒေါ်လာဈေးက1290အထိပေါ့နော်မြင့်တက်နေတဲ့ကာလမှာဒီ3600ကျပ်ကတော့ဒီအချိန်ကလုတ်သားတွေရဲ့ဘဝအမကန်ကျဲအတွက်ပေါ့နော်လုံလောက်တဲ့အချိန်တွေတခုမရောက်သေးပါဘူးခင်ဗျဟုတ်ကဲ့
ဒီရလထွက်လာတာကတော့နိုင်ငံတော်အစိုးရအလုတ်သမားရေးဝန်ကြီးဌာနနဲ့ဒီအလုတ်သမားကိုယ်စားလှယ်တွေနောက်ပြီးတော့3ဖလှယ်ဖြစ်မယ်ထင်ပါတယ်ဟိုပေါ့လုပ်ငန်းရှင်တွေပါဝင်ပြီးတော့သဘောတူလိုက်တဲ့အခါချင်းငွေလားခင်ဗျ
ဟုတ်ပါတယ်ခင်ဗျာဟုတ်ကဲ့ပါမှန်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုလို့ရှိရင်ဒါအခုစောစောဥအောင်လင်းပြောသလိုဆိုရင်ဒေါ်လာဈေးကလည်းတက်နေတယ်ဟောလက်ရှိဟောပေါ့နော်ဟိုလူနေမှုအသုံးစရိတ်တွေကလည်းတဖြည်းဖြည်းဒီငွေကြေးဖုံးပမှုအပါအဝင်တက်နေတော့ဒါစောစောဥအောင်လင်းပြောသလိုဒါဟိုလက်ရှိအနေထားနဲ့ဆိုရင်တော့ဒါလုံလောက်တယ်လို့ပြောလို့မရသေးဘူးဆိုရင်ဥအောင်လင်းတို့ဘက်ကဘယ်လောက်များအဆူပြုတ်ခဲ့တယ်လဲဟိုအလုတ်သမားကိုယ်စားလှယ်တွေဘက်ကပေါ့နော်ဒီအနေဆုံးလစာနဲ့ပတ်သက်ပြီး
ဟုတ်ကဲ့ကျွန်တော်တို့ဒီမှာအလုသမားအဖွဲ့အစည်းတွေပေါ့နော်ဒီစုပေါင်းပြီးတော့နောက်ဆုံးလုပ်ခဲ့တဲ့ဒီအလုရွှေနွေပွဲမှာတော့4000ကျပ်ကိုအစုပြုခဲ့ကြတာဖြစ်ပါတယ်သို့တော်လည်းပဲဒီအနည်းဆုံးခချင်းငွေတတ်မှတ်ရေးမြို့သားကော်မတီကနေပြီးတော့ဒီ3600ပေါ့နော်စုပြုနှုန်းထားတတ်မှတ်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့
ဒါပေမဲ့ तू က4000ကျပ်ဆိုပေမဲ့လည်း तू ကတစ်နေ့လုံး7000အပြည့်လုံးမှ तू 4000ကျပ်ရမယ်ဆိုတော့အခုဆိုရင်လည်း3600တတ်မှတ်ထားတယ်ဆိုရင်လည်း3600တစ်နေ့လုံးအပြည့်လုံးမှ3600ရမယ်ပေါ့နော်ရှင်းနိုင်အပြည့်လုံးမှာ
ဟုတ်ကဲ့ဟုတ်ကဲ့အလုတ်ချင်း၈နိုင်ရပြတ်ပေါ့နော်ဆရာဟုတ်ကဲ့အလုတ်ချင်း၈နိုင်ရအတွက်ကတော့ဒီ3600ကျပ်ပေါ့နော်အဲ့ဒီမှာတော့ကျွန်တော်တို့ဒီ3600ကျပ်ပေါ်မှာအခြားသောဝန်ဆောင်မှုတွေဖြစ်တဲ့ဒီ transport charges တို့ဒီ ferry season ပေးတာမျိုးလို့ပေါ့နော်နောက်ပြီးတော့ဒီလုပ်ငန်းဝင်မပြတ်ဒီပညာဆက်လက်တင်ကြားခွင့်ပြုပေးရတာမျိုးတွေနောက်ဒီနှစ်တိုးကြီးပေါ့နော်နှစ်တိုးကြီးထပ်ဆောင်ပေးရတာမျိုးတွေနောက်ဒီဝန်ထမ်းအင်အားစနစ်ကိုအကောင့်ထဲပို့ပေးရတာမျိုးတွေပေါ့နော်ဒီလိုမျိုးဝန်ဆောင်မှုတွေဒီဖြည့်ဆွက်ပေးမှသာလျှင်ဒါလုပ်သားတွေရဲ့အနာဂတ်ပေါ့နော်ကျွန်တော်တို့လုံလုံခြုံခြုံရှိမဲ့အခြေအနေဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
အခုဟာကဒီနေ့ဟိုပေါ့အလုတ်သမားတွေတဘောကဆက်ယုံနေမှာလုတ်တဲ့အလုတ်သမားတွေကတော့ဆက်ယုံနေနားလေးမှာသူတို့တန်းရတွေပါတယ်ရှိတယ်ဆိုပေမဲ့လည်းတာမန်တခြားဒီဆက်ယုံနေမှာမလုတ်တဲ့ဒီဟိုကိုလုတ်တဲ့အလုတ်နဲ့ဝေးလံခေါင်းဖျားတဲ့နေရာမှာနေကြတဲ့အလုတ်သမားတွေနေ့တတူကသွားလာရေးစေးကလည်းတော်တော်ကြီးတော့ဒီဟိုတနေ့3600ဆိုတာလမ်းစိတ်တာတာလောက်ပဲဖြစ်နေတော့အဲ့ဒါဟာတကယ်လက်တွေ့ကြပါရဲ့လားလို့ကျွန်တော်တို့ကစဉ်းစားကြည့်တာ
ပါဟုတ်ကဲ့ဒီမှာလက်ရှိအခြေအနေရတော့ဒီအနည်းဆုံးခချင်းွေစက်တင်ဘာလ1ရက်နေ့ပေါ့နော်စတင်ကျုံးဝင်တဲ့နေ့ကစပြီးတော့အချို့ဆက်ယုံတွေကဖေရီတွေရုတ်သိမ်းလိုက်တဲ့အနေအထားမျိုးလေးတွေဖြစ်လာပါတယ်အချို့ဆက်ယုံတွေဒီလုတ်သားရှော့ချတဲ့အခြေအနေဖြစ်တယ်ပေါ့နော်အဲ့တော့တကယ်မြင်ရင်အခြေအနေမှာတော့ဒီမှာကျွန်တော်တို့ဒီမှာကဒီအလုတ်သွားရတဲ့လုတ်သားတွေရဲ့ဒီကားကပေါ့နော်ကားကကဒီမှာတစ်ဆင့်နဲ့စီးပြီးလုတ်သွားတယ်ဆိုရင်အသွား200ပြန်200ကျက်400ပေါ့နော်ဒီမှာ traffic လုတ်ရတယ်နှစ်ဆင့်စီးရတယ်ဆိုရင်အသွား400ပြန်400ဒီနေ့ကျက်800ပေါ့နော်အဲ့တော့ဒီမှာမထသကဒီမကြခင်မှာပဲဒီကျွန်တော်တို့ဒီမော်တော်ယာဉ်လိုင်းတွေပေါ့နော်ဒီယင်စီကကိုပြောင်းလဲသတ်မှတ်တော့မယ့်အခြေအနေမျိုးဖြစ်ပါတယ်အကယ်၍သာမိုင်ရင်လိုက်သတ်မှတ်ခဲ့မယ်ဆိုရင်လက်ရှိရှိနေတဲ့ဒီယင်စီကနှုံထားတဲ့ပိုတက်လာမှာပါအဲ့တော့ဒီကျွန်တော်တို့လုတ်သားတွေရဲ့ transport charges ကဈေးကဆရာရဲ့ဒီလာရတဲ့ဒီ3600ပေါ့နော်ဒီ38000ပေါ့နော်တစ်လောက်ဒီတဲကနေပြီးတော့ဒီ passport charges ကို3ပုံ2ပုံနှီးပါလောက်ပြန်သုံးဆွဲရမယ်အခြေအနေမျိုးဖြစ်လာခဲ့ရင်တော့လူသမားတွေအတွက်ကတကယ်ကိုဗီဇာနှံချက်ဖြစ်စေမယ့်အခြေအနေတခုပါပဲ
အော်ဆိုတော့အရင်ကဒီအလုပ်သမားတွေကို ferry season ပေးနေတယ်ဒီလောကမတတ်မှတ်ခင်မှာ ferry season ပေးနေတဲ့ကုမ္ပဏီတွေကသူတို့ကအဲ့ဒီ ferry တွေကိုပြန်ယူသွင်းလိုက်တယ်လောကတိုးပြရတဲ့ဆိုတဲ့အကြောင်းပြချက်နဲ့လားခင်ဗျာ
မှန်ပါတယ်ခင်ဗျာမှန်ပါတယ်ဟုတ်ကဲ့
အဲ့တော့သူတို့အတွက်ဟိုအလုသမားတွေအတွက်ပို့ပြီးတော့အခက်အခဲပိုကြီးသွားတဲ့သွားမယ်ထင်တယ်။ဘာလို့ဆိုတော့ကားဆောင်ရတာနဲ့ဘာနဲ့ ferry တဲ့ဆိုင်ရင်တော့သူတို့အတွက်အချိန်လဲပိုကုန်မယ်။ဈေးစကားလည်းပိုကြီးမယ်ပေါ့။အဲ့ဒီသဘောဖြစ်မယ်ထင်တယ်။အလုသမားတွေအတွက်ပို့ပြီးနှစ်နာသွားသလားဒီကိစ္စဘယ်လိုမြင်လဲဗျ
။မှန်တယ်ခင်ဗျာ။ဒီမှာတစ်ချက်ကျွန်တော်တို့နှစ်နာမှုတွေရှိတယ်။နောက်တစ်ချက်ကလည်းပဲ overtime ကိစ္စပါ။ဒီ overtime မှာတော့ကျွန်တော်တို့နိုင်ငံကြီးက2ဆပေါ့ဆရာ။ဒီတနားရီခု450နှုန်းမှာ overtime ဆိုရင်900ပေါ့နော်။ overtime 900ဆိုတော့သူကတစ်နေ့ကို overtime 2နာရီရှင်းရင်သူက1800ကျပ်ထပ်ပေးရမယ့်အခြေအနေမှာ overtime တော်တော်များများကိုစိတ်ဝင်နေရုပ်သိမ်းလိုက်တဲ့အခြေအနေလည်းပဲရှိပါတယ်။အဲ့တော့လက်ရှိအခြေအနေကတော့ဒီ4ရက်အတွင်းမှာပေါ့နော်။အလုပ်သမားတွေနဲ့ဒီလုပ်ငန်းငွေဆက်ဆံရေးပုံသဏ္ဍာန်တစ်ခုစတင်ပြောင်းလဲလာတာကိုတွေ့ရပါတယ်။ complaint တွေတော်တော်များများတက်လာတယ်။နောက်တစ်ချက်ကဒီလုံတဲ့ရင်ဝန်ထမ်းပေါ့နော် senior junior ပြဿနာပါ။လုံတဲ့ရင်ဝန်ထမ်းနေနဲ့ဒီလုံတဲ့နှုဝန်ထမ်းနေကြမှာလာတာတတ်မှတ်တဲ့ဒီအစစ်စစ်တိုးမြင့်လာမဲ့ပုံသဏ္ဍာန်ဒီမှာ level ဘေးကျနိုင်ချက်ဖြစ်လာတာကိုတွေ့ရပြီးတော့တော်တော်လေးဒီဝေဖန်တဲ့အတန်တွေစီစီညာညာထွက်လာတာတွေ့ရပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့အလုပ်သမားတွေဘက်ကနေဒါပြောလာကြတဲ့အတန်တွေပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့။
နှစ်တင်တဲ့ချီပြီးဆွေးနွေးကြရမှာလားဗျာဆိုတော့အခုအဲ့ဒါကိုထပ်ပြီးတော့ဘရော့များပြန်ဆွေးနွေးဖို့ရှိသလားဒီကိစ္စအခုဟိုဘာပေါ့ဟိုလက်တွေ့အကောင့်ထဲပေါ်တဲ့အဆင့်ကိုရောက်လာပြီဆိုတော့ဟိုနောက်ဆက်တွဲဖြစ်နေဘယ်လိုပြဿနာတွေဖြစ်တယ်ဆိုတာလည်းကိုမြင်တွေ့ရပြီဆိုတော့ဘယ်အဲ့ဒါကိုအမြန်ဆုံးပြန်ပြီးတော့ဆွေးနွေးညှိနှိုင်းကြဖို့ရှိသလား
ဟုတ်ကဲ့ဒီမှာတော့ကျွန်တော်တို့ဒီမြို့သားကော်မတီအဆင့်နေပေါ့နော်သူသက်ဆိုင်ရာကဏ္ဍလည်းဖွဲ့စည်းပြီးဖြစ်ပါတယ်ဒီအစိုးရအလို့ရှင်လို့ဒီမှာ၃ဖွင့်ဆိုင်ပါဝင်တဲ့ဒီမြို့သားကော်မတီပေါ့နော်ဒီဖွဲ့စည်းထားပြီးဖြစ်ပါတယ်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီစက်တင်ဘာလတလလုံးလုံးကိုကျွန်တော်တို့ဟိုတူဆောင်းချက်ပြီးတော့ဒေဂျာကယူဆိုင်ပြီးကြီးရှိဖို့လိုတယ်အခုဆိုရင်ဒီမှာလိုင်းတရားဆက်မှုဇုံပေါ့နော်ဆက်မှုဇုံတွေမှာကိုဒီဆက်ယုံပိတ်သိမ်းမဲ့အနေအထားတွေပေါ်လာတယ်ဒီလူသမားယာနဲ့ချီပြီးတော့ရှော့ချတဲ့အခြေအနေမျိုးမှာရှိတယ်နှစ်ရက်နှစ်စဉ်အရာကိုပဲလိုင်းတရားဆက်မှုဇုံမှာဒီရှော့ချတဲ့လူသားပမာဏပေါ့နော်ဆက်ယုံ၄ယုံမှာလူသား900ကျော်ကျော်လောက်ဒါအလုပ်ရှော့ချတာမျိုးတွေရှိလာတယ်ဥပဒေနဲ့ညီရောကြီးပေးမပေးရှိစေရမယ်တကယ်လို့ဥပဒေနဲ့ညီရောကြီးမပေးဘဲဒါအလုပ်ရဆက်ခဲ့မယ်ဆိုလို့ရှိရင်ဥရေရရေယူဖို့ကျွန်တော်တို့လုပ်ရမယ်နောက်တစ်ခုကအလုပ်သမားတွေဘက်ကနေပြီးတော့ဒီဥရေကြောင့်နဲ့မညီညွတ်တဲ့ဒီ PR ပေးမှုမျိုးတွေကိုတရားစွဲဆိုကျင်တယ်ဆိုရင်လည်းပဲကျွန်တော်တို့ကဒီဥရေကြောင့်ရအကူအညီပေးမှာဖြစ်ပါတယ်အဲ့ဒီလိုမျိုးတစ်ဖက်ကဥရေကြောင့်ရကိုစီကြပေးရမယ်ကိစ္စတွေရှိသလိုတစ်ဖက်မှာလည်းပဲဒီအပြန်အလှန်နားလည်မှုတစ်ခုတည်ဆောက်ပေးဖို့အတွက်ကိုကျွန်တော်တို့ဒီတွဲဆောင်ဆွေးနွေးမှုတွေကတော့ဆက်တိုက်လုပ်ရမယ်အလားအလာရှိနေတယ်လို့မြင်ပါတယ်
ဇော်ဝန်လိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံကရေဘေးတင့်ပြည်သူတွေကိုကူညီနိုင်ရေးရေရှိပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုနိုင်ငံကလူရှင်တွေပြည်တွင်းလူရှင်တွေပြည်ထောင်အဖွဲ့တွေနဲ့အတူအစိုးရကဆောင်ရွက်နေတဲ့အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေကလည်းရေဘေးတင့်ပြည်သူတွေကိုအကူအညီပေးနိုင်ဖို့ဆောင်ရွက်ခဲ့ပါတယ်ကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီနိုင်ဖို့အတွက်အမေရိကန်ပြည်အောင်စုမှနေထိုင်တဲ့မြန်မာတွေဟာသူတို့နေထိုင်ရာပြည်နယ်တွေအလိုက်ရန်ကုန်ကြီးရှာဖွေတာပါဒီနယူးယောက်ပြည်နယ်မြို့တော်မှာတော့ရန်ကုန်ကြီးရှာဖွေပွဲကိုဒီလွန်ခဲ့တဲ့လတုန်းကပြုလုပ်ခဲ့ပါတယ်သတ်မီဒီယာအဖွဲ့ကကမကထပြုလုပ်ခြင်းပါတဲ့ဒီရန်ကုန်ကြီးပွဲနဲ့ပတ်သက်လို့အဖွဲ့ရဲ့မန်နေဂျာကိုရဲလင်းကအခုလိုစပြီးတော့ရှင်းပြပါတယ
်ပမာပြည်မှာလိုအပ်တဲ့ကလေးတွေအတွက်ဆိုပြီးတော့ကျွန်တော်နှစ်တိုင်းရန်ကုန်ကြီးရှာပွဲလုပ်တယ်ဒီနှစ်တော့ပမာပြည်မှာလည်းဒီရေဘေးကြောင့်ဒုက္ခရောက်နေတာတွေ့ရတဲ့အခါကျတော့ကျွန်တော်တို့ target ပြောင်းပြီးတော့ဒီနေ့ရေသေးတွဲလို့ဟိုကိုတက်နိုင်တယ်လို့ကူပါအောင်ဆိုပြီးတော့ဒီနှစ်ဖက်အတွင်းပေါ့နော်အချိန်တူတူတောင်းတောင်းတဲ့ဟိုကြိုးစားပြီးတော့ fundraising လေးတစ်ခုလုပ်ဖြစ်တယ
်ဘယ်လိုပုံစံမျိုးနဲ့ဒီရေမုံငွေရှာဖွေပွဲလေးလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုတော့နည်းနည်းလေးရှင်းပြပေးပါဦး
တိုင်းဟိုကျွန်တော်တို့ profile လေးတစ်ခုရှိတာပေါ့နော်ကျွန်တော်တို့ရဲ့တငယ်ချင်းတွေမိတ်ဆွေတွေ supporter တွေဇီးကနေအဲ့လိုမျိုး food လေးတွေအလှခံပြီးတော့ဒီတိုင်းကိုအလကားဟို entrance fee ဆိုလုံးဝ waive လုပ်လိုက်ပြီးတော့ဟိုတက်နိုင်တယ်လို့ donation အဝမှာထည့်ပြီးလို့ရှိရင်ထည့်ရကြရဲမြန်မာစာစိုက်တော့အဝစာ buffet line နှစ်ခုနဲ့ပေါ့နော်အဲ့လိုမျိုးဟို live ဟို stage show လေးတစ်ခုတည်းတစ်ခုနဲ့အဲ့လိုမျိုးဖြောပြေးပြီးတော့အဲ့လိုရမုံငွေရှာတာပေါ့နော
်ပြီးခဲ့တဲ့နှစ်ပတ်လောက်ကလုပ်ခဲ့တဲ့ရမုံငွေရှာဖွေပွဲကိုပရိသတ်ဟိုဘလောက်လောက်လာကြလဲခင်ဗျ
ကျွန်တော်တို့မှန်းကြည့်တော့900ဆွန်းဆွန်းလောက်လာတယ်အရင်နှစ်တည်းရတဲ့ဆိုရင်တော့လူနေတယ်အရင်နှစ်တည်းဆိုအဲ့လို600 800လောက်အများတန်းလာဒီနှစ်ကနှစ်ပတ်အတွင်းလုပ်လိုက်တော့တချို့လည်းခရီး summer vacation season ဆိုတော့ခရီးသွားတဲ့လူတွေပါနေလာလမတိလိုက်တဲ့လူတွေနဲ့လူနည်းနည်းလေးနဲတာပေါ့နော်ဒါပေမဲ့အတိုင်းထက်အလွန်ပါပဲလာတဲ့လူတွေကလည်းစေရနာတရာတရားချတ်ဆောင်သွားနေဟိုကိုတိုင်ပြလူတွေကိုလေကိုပြန်ချီခြင်းနဲ့စိတ်နဲ့ဆိုတော့အလှငွေအလုံးပေါင်းကျွန်တော်စိတ်တယ်ပွဲမှာအကြီးပဲကျွန်တော်တို့18,000ကျော်ရတယ်အဲ့ဒီပွဲမှာတိုင်ငင်းနဲ့အခုထက်တိဆက်လက်လူနေတဲ့ဟာတွေနဲ့ဆိုရင်32,000ကျော်ပေါ့နော်ကျွန်တော်တို့အလုံးကောက်ခံရရှိပါတယ
်ဒီရမုံငွေတွေကိုဘယ်လိုလှူပြလဲခင်ဗျ
ပွဲမတိုင်ခင်နေ့ကလည်းကြိုပြီးတော့ကျွန်တော်တို့ဒေါ်လာ1,000ကိုပမာဒီကိုလွှဲပြီးတော့ကျွန်တော်တို့အရင်လှူပလိုက်ပြီးသွားပြီးTalking G Foundation ရဲ့ဒီတကူဆရာတော်ကြီးရဲ့ Prayer Heater အဖွဲ့နဲ့ကလေးမျိုးကတွဲလည်များအဖွဲ့၃ဖွဲ့ကိုခွဲပြီးတော့ US ဒေါ်လာ1,000ကျွန်တော်တို့ plan လှူလိုက်တယ် and then အခုပွဲပြီးတော့ကျွန်တော်တို့နောက်ထပ်အခုဒီတစ်ပတ်နှစ်ပတ်အတွင်းမှာကျွန်တော်တို့ဟိုစီစဉ်လာပြီးသွားပြီးTalking G Foundation on dollar 1,000ကိုထပ်လှူမယ်။ကလေးမျိုးကအဲဒီပရာဟိတအဖွဲ့ဒေါ်လာများပရာဟိတအဖွဲ့ကိုနောက်ထပ်ဒေါ်လာ5,000အဲဒီကလေးပပလေရရွာတွေဒုက္ခရောက်ခဲ့တဲ့ရွာတွေအားလုံးရဲ့ကျန်တဲ့ထူထောင်ရေးအတွက်ကျွန်တော်တို့5,000ထပ်လှူမယ်။မှန်တာတော့
ဒီ Top Median အဖွဲ့အနေနဲ့ရောဒီအဖွဲ့ဝင်တွေကိုယ်တိုင်ကနေပြီးတော့ဒီရေပေးတင်နေတဲ့ပြည်သူတွေရှိတဲ့ဒေသတွေကိုကိုယ်တိုင်တွားရောက်ပြီးတော့ဟိုလှူဒန်းတာမျိုးရောရှိပါလားခင်ဗျ။
ကျွန်တော်တို့ကိုယ်တိုင်ဒီအမေရိကနေတော့မသွားဘူးပေါ့နော်အရင်နှစ်တည်းကတော့သွားခဲ့ဘူးတဲ့ကျွန်တော်ကိုယ်တိုင်လည်းဗမာပြည်မှာအဲ့လိုမျိုးဟိုမိဘမဲ့ကလေးကြောင်းတွေကိုတကြောင်းဝင်တကြောင်းထွက်လိုက်ကြည့်ပြီးတော့အဲ့လိုလိုအပ်တဲ့ဟာတွေ survey လုပ်ပြီးတော့အဲ့လိုဝယ်ချမ်းပြီးတော့ကိုယ်တိုင်ဖြူခဲ့ဘူးတဲ့တချို့နှစ်နှစ်လောက်ကျွန်တော်ကိုယ်တိုင်သွားတယ်ဒါပေမဲ့ဟိုဒီကနေသွားပြီးလူဖို့ကြတော့အဲ့လိုအစဉ်သိအစဉ်မပြေအရန်ဝေးတဲ့ခါကျတော့ကျွန်တော်ရန်ကုန်မှာအဲ့ဒီမြစ်တာမွန်ဆွန်လောင်းအသင်းဆိုတဲ့ဟာရှိတယ်ကျွန်တော်ရဲ့အတီကဒီသက်မီဒီယံအတွက် volunteer လုပ်ပေးတဲ့အုပ်စုပေါ့နော်ကျွန်တော်တို့တာဝကလာအဲ့ဒီအဖွဲ့တွေရဲ့ and then တခြားတငယ်ချင်းမိတ်ဆွေတွေအားလည်းဟိုဘက်ကနေတက်နိုင်တယ်လို့ကူညီတဲ့ထူကျင်တဲ့ဟာတွေကိုသူတို့ဖြစ်အောင်လုပ်ပေးတယ
်သက်မီဒီယံအဖွဲ့ကိုဘယ်လိုစပြီးတော့ဖွဲ့ပြလဲနောက်ဟိုဘယ်လိုလှုပ်ရှားမှုတွေလုပ်ဖြစ်လဲဆိုတဲ့အကြောင်းတွေကိုရောရှင်းပြပေးအောင
်ဒီအဖွဲ့လေးထောင်ပြတဲ့အကြောင်းကဆောစောတော်တယ်လို့ပဲ musician 3ယောက်ကသူတို့ဟို music နဲ့တခုခုပေါ့နော်အကျိုးပမာပြီးတော့အကျိုးပြုနိုင်မလဲဆိုတော့ကျွန်တော်ကဒီ community တဲမှာနည်းနည်းလေးအဲ့လိုမျိုး active ဖြစ်တဲ့အခါကျတော့သူတို့ကကျွန်တော်ကို propose လုပ်လာတယ်သူတို့အဖွဲ့လေးထောင်ပြီးတော့ပွဲလေးတွေလုပ်အောင်နဲ့ရတဲ့ပတ်စံနဲ့ပမာပြီးလှူမယ်ပေါ့နော်တက်နိုင်သလောက်ဆိုဖြစ်ချင်တော့အဲ့ဒီကျွန်တော်တို့စဖွဲ့လက်နှစ်ပဲ2008 I believe အဲ့ဒီမှာ Nagis ပမာဒီမှာ Nagis မုံနိုင်ကြတယ်ဆိုတော့အဲ့ဒီနှစ်ကအဲ့ဒီပွဲအဲ့နာဂတ်မတိုင်ခင်မှာကျွန်တော်တို့ပွဲလေးတစ်ပွဲလုပ်ပြလိုက်တယ်။အဲ့ရတဲ့ဒေါ်လာ9000နဲ့အဲ့ပထမဆုံးနှစ်ပေါ့နော်။ဒေါ်လာ9000နဲ့အဲ့လိုပမာပြီးအဲ့ဒီ AWB တိုင်းမှာကျွန်တော်တို့ចောင်းလေးတစ်ចောင်းဆောက်ပြတယ်။မူလာတန်းចောင်းလေးတစ်ចောင်း4500နဲ့ဆောက်တယ်။နောက် 4500 ကျတော့အဲ့ဒီရန်ကုန်ကအဲ့ဒီကိုတူကိုတာဖုံဖုံတစ်ပါးထောင်လာတယ်။မိဘမဲ့ကလေးចောင်းအလုံးဖြူပလိုက်တယ်။ဟိုလိုအပ်တဲ့ဟာတွေပေါ့နော်။
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းပါခင်ဗျာ။အခုလိုအကူအညီတွေပေးနိုင်မှုရောနောက်ထပ်ဘာရီစီဇန်ထားလဲဆိုတာကိုရှင်းပြပေးပါခင်ဗျာ။
လောလောဆယ်တော့ရေကြသွားတယ်ပါတယ်ပေါ့နော်ဒါပေမဲ့ရန်ကုန်မှာရန်ကုန်ရေလုံးမဟုတ်ဘူးဗမာပြည်တစ်ခုလုံးမှာအဲ့လိုမျိုးဟိုခိသွားတဲ့ damage အရန်ကြီးတယ်နောက်နှစ်နှစ်သုံးနှစ်အတွင်းဒီစားတောက်ဆရာတွေရောလူတွေဟိုပြန်လည်ထူထောင်မှုကိစ္စတွေရောအများကြီးပေါ့နော်ဖန်နဲ့ပတ်သက်လို့ရှိရင်အများကြီးဟိုထပ်လူသေးတယ်ကျွန်တော်တို့ရှင်းပြအောင်ကျွန်တော်တို့လူတဲ့ပတ်စံကဘာမှမရှိဘူးတကယ်တကယ်ဟိုမှာလူရတဲ့အတိုင်းတာနဲ့ရှင်းလို့ရှိရင်ဆိုတော့တက်နိုင်တယ်လို့အားလုံးဝိုင်းပြီးတော့ကျွန်တော်တို့စီကတဆင်ဆူမတော့မဟုတ်ဟိုကိုတက်နိုင်တဲ့လောက်ဟိုတယောက်ဟိုတက်နိုင်တဲ့လောက်ဝိုင်းပြီးတော့ဝိုင်းကူကြပါလို့
ဒါကတော့ရေပေးတင်ပြည်သူတွေကိုကူညီဖို့နယူးယောက်မြို့ကလူငယ်တွေရဲ့ရမုံငွေရှာဖွေပွဲအကြောင်းကိုမေးမြန်းခဲ့တာပါအမေရိကန်နောက်လေပိုင်းဒေသမှာရှိတဲ့ Wisconsin ပြည်နယ်မှာနေထိုင်တဲ့သူတွေကတော့တိန်တဆင်လိုက်လံပြီးတော့အလူငွေကောက်ခံကြတယ်လို့ဆိုပါတယ် Milwaukee မြို့မှာနေထိုင်တဲ့ကိုသူရင်ဝင်းကအခုလိုစပြောပါတယ်
ကျွန်တော်တို့ဒီမှာတော့ဆိုရင်အဲ့လိုမျိုးရေပေးဖြစ်လာပြီးဆိုတော့ကျွန်တော်တို့ဒီဟာတော့ကိုပေါ့နော်ကျွန်တော်တို့ဟိုစားပရာဟိတဆိတ်ရှိတဲ့လူတွေစုစည်းပြီးတော့ကျွန်တော်တို့ကဒီပိတ်ရက်တွေကြားတဲ့ခါကျရင်ကျွန်တော်တို့သူတို့ဖုန်းလန်းဆက်တယ်နောက် Facebook ကနေလည်းကျွန်တော်တို့ကနေတော့ဟိုဆော်အော်တာပေါ့နော်ကျွန်တော်ဒီအစီအစဉ်လေးလုပ်ချင်တယ်ကျွန်တော် live လုပ်ချင်တယ်ပေါ့နော်အဲ့လိုဆော်အော်ပြီးတဲ့ခါကျတော့သူတို့ချီဖုန်းဆက်ပြီးတော့ကျွန်တော်ကတွားပြီးတော့ဟိုအိမ်မှာတွားအလူခံတာပေါ့နော်တချို့ကလည်းကျွန်တော်တို့တင်ထားတဲ့ Facebook မှာကြည့်ပါအဲကျွန်တော်တို့ရှင်လေးလာပြီးတော့အလူခံပါဆိုပြီးတော့အဲ့လိုမျိုးပြောတော့ကျွန်တော်ဟိုတွားပြီးတော့လူလိုက်ခံတဲ့ခါကျတော့အမ်ပထမကနဦးမှာပထမဆုံးကျတော့လူငွေပထမ $9,300ကျော်ရတယ်ဆိုနေ
။ဟုတ်ကဲ့ဟိုအခုကျတော့ရောဒီအလူငွေတွေကကောက်တုံးမဲလားကောက်ပြီးသွားပြီလား
။အာကျွန်တော်တို့ဟိုကောက်ပြီးသွားပါပြီ။အဲဒီရေဘေးအတွက်ကတော့ကျွန်တော်ကောက်ပြီးပြီဟိုအဲပထမတစ်ဆင့်မှာ9,300ကျော်နောက်တစ်ခါနောက်ထပ်ထပ်ပြီးတော့လူသားလေးတွေရှိတယ်။အဲဒီဟာလေးတွေပါထပ်ပြီးတော့ပို့ပြီးတော့ကျွန်တော်တို့ဟိုကိုဝေလူကျော်တို့ foundation ကိုဆက်သွယ်ပြီးတော့လူတန်းလိုက်ပါလား
။နောက်ဒီ $5စီလာကောက်မယ်ဆိုပြီးတော့ဒီပြောထားတာ Facebook မှာကျွန်တော်တို့တွေ့လဲရပါတယ်ဟိုအဲ့ဒီအကြောင်းကိုနည်းနည်းတော့ပြပြပြပြအောင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမှာအခုဒီမြန်မာပြည်မှာဒီကမြန်မာမိသားစုတွေနေတဲ့အခုလက်တလုံးမှာအဲ့လိုပေါ်သွားတဲ့ရေဘေးကိစ္စတွေမှာဟိုဟုတ်ပါဘောနော်ရောအန်ဒီယာတခုရနောက်နောက်ကျရင်ဒီလိုမျိုးဖြစ်လာပြီဆိုရဲ့အကြောင်းဆိုကိုရရဆိုတော့ဟို $5 foundation ဆိုပြီးတော့တော့စာရီလုံးလာလေးလည်းရှိပါတယ်အဲ့ဒီဟာတမိသားစုကိုနော်တစ်လောက်မှာ$5ပဲထည့်ပါအဲ့တစ်လောက် $5ထည့်တဲ့ဟာကိုစုစည်းပြီးတော့ကျွန်တော်တို့အော်ဗမာတင်ရှိရမယ်အခုလိုမျိုးမြန်မာအတိအကတော့မြန်မာပြည်မှာတော့ဘေးရန်တွေပေါ်လာပြီဆိုရင်ပထမဦးဆုံးကျွန်တော်တို့ကချက်ချင်းကူညီပေးနိုင်မှုဆိုရင်အဲ့ဆို $5 foundation ကိုစပြီးတော့လုပ်နေပါတယ်အဲ့ဒါကလည်းရေဘေးကိုကူညီနေတာကရလာတဲ့ဒီအကြံပေါ့နော်ရလာတဲ့စိတ်ကူးလေးပ
ါဟုတ်ကဲ့ဟိုတစ်လကို $5စီထည့်ပြီးတော့ငွေစုမဲ့အစီအစဉ်မှာရောမိသားစုတွေဘယ်လောက်များပါဝင်ကြလဲခင်ဗျာ
လောလောဆယ်ကျွန်တော်တို့ဟိုအစပြုတ်လိုက်တဲ့အချိန်မှာလောလောဆယ်မိသားစု50ဝန်းကျင်လောက်ရပါတယ် 50ဝန်းကျင်မှာတချို့ကလည်း5ဒေါ်လာအပြင်ကိုသူတို့ကပို့ကျွန်တော်တို့ကတော့ခြေကနေ5ဒေါ်လာတော့အနည်းဆုံးထည့်ပြီးတဲ့ခါကျရင်ကိုကစိတ်အားထက်တယ်ပို့ထည့်လိုက်ရတယ်ဆိုတော့အစစအကြီးမှာလည်းစိတ်အားဟိုသူတို့အားရကြကောင်းပါလူရောက်ဟိုမိသားစု50ဝန်းကျင်လောက်ကလူတန်းထားတဲ့ငွေလောလောဆယ်ပတ်သက်900နဲ့65ဒေါ်လာတော့အစပြေပြီးရပါဘူးအဲ့ဒါကိုကျွန်တော်စလို့လို့
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့စွမ်းအားနဲ့ချမ်းသာကြွယ်ဝမှုကိုဖန်တီးကြတဲ့အလုပ်သမားတွေကိုဂုဏ်ပြုသောအဖြစ်နှစ်စဉ်စက်တင်ဘာလပထမပတ်ရက်တနင်္လာနေ့ကိုအလုပ်သမားနေ့ဖြစ်သတ်မှတ်ထားပါတယ်ရှေ့ခေတ်ကတည်းကဒီကနေ့အထိအလုပ်ဟာတန်ဖိုးရှိတယ်မြင့်မြတ်တယ်လို့ယုံကြည်ခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာလည်းဒီယုံကြည်ချက်ဟာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကတည်းကရှိနေခဲ့ပါတယ်အများအားလည်းရဲ့အနေနဲ့အလုပ်သမားနေ့မှာဂုဏ်ပြုပွဲအခမ်းအနားတွေကိုနယူးယောက်မြို့မှာ1880ပြည့်နှစ်တွေတဝိုက်ကနေစတင်ပြီးအလုပ်သမားသမဂ္ဂတွေကဦးဆောင်ကျင်းပခဲ့တာပါအလုပ်လုပ်နေကြတဲ့အမျိုးသားအမျိုးသမီးတွေရဲ့အရေးအတွက်စွမ်းအားနဲ့စိတ်ဓာတ်တွေကိုတရုတ်ပြတဲ့အနေနဲ့လည်းဖြစ်ပါတယ်အလုပ်သမားသမဂ္ဂတွေဟာခြိတက်ပွဲတွေလူထုဟောပြောပွဲတွေကိုစီစဉ်ကျင်းပတဲ့အပြင်တစ်နှစ်ကိုအလုပ်ချိန်၈နာရီစံနှုန်းသတ်မှတ်တာမျိုးအလုပ်သမားတွေအတွက်အကျိုးရှိမဲ့ဥပဒေသစ်တွေအတွက်ဖိအားပေးဖို့ဆန္ဒပြပွဲတွေကိုလည်းပြုလုပ်လို့ရှိခဲ့ပါတယ်။ဒီလှုပ်ရှားမှုဟာအခြားမျိုးတွေကိုပါပြန့်နှံ့သွားပြီး1894ခုနှစ်မှာလွှတ်တော်ကနေအမေရိကန်အလုပ်သမားအားလုံးကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ပြထန်းခဲ့ပါတယ်။ဒါပေမဲ့လည်းအလုပ်သမားသမဂ္ဂတွေရဲ့ပူးပေါင်းဆောင်ရွက်မှုဟာနှစ်အတော်ကြာကလေးကကျဆင်းလာခဲ့ပါတယ်။အခုဆိုရင်လူအများစုအတွက်ဒီအားလည်းရဲ့နေဟာနွေရသည်ရဲ့သတင်းပတ်ကုံဆုံးနဲ့ပိတ်ရက်ရှိဖြစ်လာပြီးအပန်းဖြေချိန်နဲ့မိသားစုတငယ်ချင်းတွေအတူစုံစည်းဖို့အချိန်ဖြစ်လာပါတယ်။ရွေးကောက်ပွဲကျင်းပမယ့်နှစ်တွေမှာဆိုရင်တော့ခြိတက်ပွဲနဲ့လူထုဟောပြောပွဲတွေအပြင်အားကစားပြိုင်ပွဲတွေနဲ့ပျော်ပွဲစားတွေရှိနေပါတယ်။အများစုအတွက်အလုပ်သမားနေ့ဆိုတဲ့အတိတ်ပဲဟာအလုပ်မလုပ်ရတဲ့နေ့ဖြစ်ပြီးနွေရသည်ကနေစောင်းဥပေါင်းရာသီပြောင်းချိန်မတိုင်ခင်နဲ့ကျောင်းစာသင်နှစ်စာဖွင့်ချိန်လည်းဖြစ်ပါတယ်။အချိန်ကြာလာတာနဲ့အမျှအမေရိကန်ပြည်ထောင်စုမှာလုပ်ငန်းခွင်အခြေအနေတွေပြောင်းလဲခဲ့ပါတယ်။အခုဆိုရင်အမေရိကန်အများစုဟာစက်ယုံတွေမှာပင်ပင်ပန်းပန်းလုပ်ကိုင်နေကြတာထက်ရုံးခန်းအဆောက်အုံနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာပဲလုပ်ကိုင်နေကြတော့တာပါ။သို့တော်လည်းပဲအခုလိုအားလက်ရက်နဲ့နိုင်ငံရဲ့အလုပ်သမားတွေကြားဆက်ဆက်မှုဟာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့လူမှုရေးရာအောင်မြင်မှုတွေရဲ့အခြေခံအကြောင်းရင်းကိုအသိအမှတ်ပြုနေတာဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။ဆရာရှင်တွေအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းတည်ပေးရပါတယ်ခင်ဗျာ။ VOA အမေရိကန်အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကို line meter 16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
စစ်ဘေးဒဏ်နဲ့ရင်ဆိုင်နေရတဲ့အရှေ့လယ်ပိုင်းဒေသကဒုက္ခသည်ပေါင်းထောင်နဲ့ချီပြီးလက်ခံသွားမယ်လို့ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကတင်းတင်းလာနေမှာသဘောတူလိုက်ပါတယ်။ဒါပေမဲ့အခုရပိုင်းနဲ့အတွင်းဂျာမနီနိုင်ငံတဲကိုအလုံးအင်းနဲ့ဝင်ရောက်လာနေကြတဲ့ဒုက္ခသည်ဥယေကြီးမားနေမှုကြောင့်သူတို့နိုင်ငံကလက်ခံမဲ့အရေးအတွက်ဟာနည်းပါးနေတယ်လို့ရှုံ့မြင်ခံနေရပါတယ်။ပြင်သစ်နိုင်ငံအနေနဲ့ဒုက္ခသည်14,000ကိုလက်ခံသွားမယ်အကြောင်းသမရဖရန်ဆွာအိုလန်းကပြောလိုက်ပြီးဗြိတိန်နိုင်ငံအနေနဲ့ကတော့ဒုက္ခသည်10,000ကိုလက်ခံသွားမယ်လို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့ပြည်ပကဆုံးသက်ရေးရရှိထားတဲ့ငြိမ်းချမ်းသဘောတူညီချက်လက်တွေ့အကောင့်ထဲပေါ်ဆောင်တဲ့အနေနဲ့ဂျာမနီ၊ရုရှား၊ယူကရိန်းတို့နဲ့လေးပွင့်ဆိုင်ဆွေးနွေးဖို့အတွက်ပြင်သစ်သမ္မတဖရန်ဆွာအိုလန်းကတောင်းဆိုလိုက်ပါတယ်။ဒါဟာရုရှားအပေါ်အနောက်အစုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းရေးအတွက်ပြုလုပ်မဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္လာနေ့မှာကြေညာတဲ့အလုပ်သမားနေအားလိုက်ရဲ့ကိုဂုဏ်ပြုတဲ့အနေနဲ့ဗဟုအစိုးရစီမှာကန်ထရိုက်နဲ့အလုပ်လုပ်နေတဲ့ဝန်ထမ်းပေါင်း3သိန်းအတွက်လာစားအဖြစ်မခံရဘဲဆေးခွင့်ယူနိုင်မဲ့ဆုံးဖြတ်ချက်ကိုအတည်ပြုပေးလိုက်ပါတယ်။ဒီမိုကရက်တစ်ပါတီဝင်တူဖြစ်တဲ့သမရဩဘားမာတာဝန်ယူနေတဲ့နောက်ဆုံး16လအတွင်းမှာ Republican Party တွေထိန်းချုပ်ထားတဲ့လွတ်တော်မှာအလုပ်သမားတွေတက်တာချောင်ချီအစုပြည့်ချက်တင်သွင်းခဲ့ပေမဲ့အတိုက်ခံတွေကပယ်ချတာနဲ့ရင်ဆိုင်ခဲ့ရပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆက်စည်းဝေးမှုတွေကိုဒီကနေ့စက်တင်ဘာလ10ရက်နေ့မှာတရားဝင်စတင်ကြတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရက်60လို့မှာမဲဆက်စည်းဝေးမှုတွေကိုစတင်ဝင်ပြုမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။
ကမ္ဘာသတင်းကြေညာကိုကိုဇော်ဝလိုင်ချင်ညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရေမှုကဦးစံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတို့မီတာ30 40 49 50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေညကျွန်တော်ကျန်နေပါ
This program has come to you from the Voice of America, Washington.